Welcome to the Voice of America in Burmese.
Mingla mne kema shin 2019 ခုနှစ်ဇွန်လ25ရက်အင်္ဂါနေ့မနက်ဖြန် VOA အသံလွှင့်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2440 51ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျမခွန်ညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမတင်ကီထိုက်ပါမိုင်းအင်ချင်းနိုင်တဲ့အတူသတင်းညင်ညပါမယ်အီရန်ပေါ်ဗန္နာရစ်ရဒဏ်ခတ်ပိတ်ဆို့မှုတစ်ကိုအမေရိကန်သမ္မတကတနင်္လာနေ့မှာချမှတ်လိုက်ပါတယ်ဗီယက်နမ်ဆွေရကိုဖြုတ်ချဖို့ကြံစီမှုနဲ့အမေရိကန်နိုင်ငံသားကိုဗီယက်နမ်ကထောင်ဒဏ်12နှစ်ချမှတ်ပါတယ်ဒီသတင်းနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
အခုမနက်ခင်းဆက်ပြီးနားဆင်ရမယ့်သတင်းလာရေးဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့မနေ့ကကုလသမဂ္ဂရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားတာကိုနားဆင်ရပါမယ
် Well you're aware of the concerns we've expressed in the past about the situation in Rakhine State and we continue to hope that there will be conditions set
ကုလတွင်ရေမှုချုပ်ယုံပြောခွင့်ရရဲ့ပြောကြားချက်နဲ့တူနားဆင်ရမှာဖြစ်တယ်လို့အခုလိုအင်တာနက်ဖြတ်တောက်မှုဟာဒုက္ခသည်ဆစ်ဆောင်တွေနဲ့သတင်းလွတ်လပ်ခွင့်အတွက်စိုးရိမ်စရာဖြစ်နေတဲ့အကြောင်းရခိုင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ရဲ့ပြောကြားချက်ကိုလည်းဆက်တိုက်ထုတ်လွှင့်ပေးသွားမှာပါတခါလှုပ်အားကဈေးချိုတဲ့တရုတ်နိုင်ငံမှာသွားပြီးပစ္စည်းထုတ်တဲ့ American Apple ကုမ္ပဏီကအခွန်တိုးမြင့်ကောက်ခံလာတာတွေကိုရှောင်ဖို့စက်ယုံတွေဘဲကိုရွှေ့ပြောင်းမှလဲဆိုတာနဲ့အတူ American တရားရုံးချုပ်ကလိန်တူချင်းလက်ထပ်ခွင့်အတည်ပြုပေးလိုက်တဲ့၄နှစ်ပြည့်အကြောင်းကိုလည်းနားဆင်ကြရမှာပါရှင်အခုရင်ဆုံးတော့အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမတ်သိန်ကြီးထိုင်နဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးပါမယ်ရှင
်အီရန်ဘာသာရေးခေါင်းဆောင်အယာထိုလာအလီခါမီနီကိုအတိအကျပြစ်မှတ်ထားတဲ့အီရန်ပေါ်ဗန္နာရစ်ရာဒဏ်ခတ်ပိတ်ဆို့မှုတစ်ကိုတနင်္လာနေ့မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကချမှတ်လိုက်ပါတယ်အထင်နာစေမဲ့ဒဏ်ခတ်ပိတ်ဆို့မှုသည်လို့လည်းသမ္မတကပြောပါတယ်ဘာသာရေးကောင်းဆောင်ခါမီနီနဲ့အီရန်နိုင်ငံအနေနဲ့ကမ္ဘာဗန္နာရေးဈေးကွက်အသုံးပြုနိုင်ခွင့်ကိုအဟန့်တားဖြစ်စေမယ်လို့ဆိုတဲ့သမ္မတထရန့်ကသမ္မတရဲ့အမိန့်ညွှန်ကြားချက်ကိုလက်မှတ်ရေးထိုးလိုက်တာပါအခုလိုအရေးယူဆောင်ရွက်မှုကြောင့်အီရန်ရဲ့ပိုင်ဆိုင်မှုဒေါ်လာတန်ထောင်ပေါင်းများစွာကိုအမှန်တကယ်ထိန်းချုပ်လိုက်နိုင်မှာဖြစ်တယ်လို့အမေရိကန်ဗန္နာရေးဝန်ကြီးစတီဗင်မနူချင်ကပြောပါတယ်အမေရိကန်ရဲ့မောင်းတူမဲ့ဒရုန်းရှင်ကိုအီရန်တို့ပစ်ချခဲ့တဲ့အပေါ်အခုညွှန်ကြားချက်နဲ့ခိုင်မာထိုက်တင့်တယ်လို့တုံ့ပြန်လိုက်တာလို့လည်းအမေရိကန်သမ္မတကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကအမေရိကန်ရဲ့မောင်းတူမဲ့ဒရုန်းရှင်ကို Hormuz ရေလက်ကျအနီးနိုင်ငံတကာဝေဟင်ပိုင်းနဲ့အတွင်းအီရန်တို့ပစ်ချခဲ့တာလို့အမေရိကန်ကပြောဆိုထားပြီးအီရန်ဘက်ကတော့သူ့ရဲ့ဝေဟင်ပိုင်းနဲ့ထဲမှာဆိုပြီးတော့ပြောနေတာပါ။ဒီအပေါ်မှာအမေရိကန်ဘက်ကစီးရီးအရအရေးယူရင်အီရန်150လောက်တည်ဆုံနိုင်တယ်ဆိုရကြောင်းပြီးခဲ့တဲ့ကြာသပတေးနေ့တုန်းကနောက်ဆုံးအချိန်မှမှကတ်ပြီးစီးရီးအရမတုံ့ပြန်ဖို့သမ္မတထရန့်ကဆုံးဖြတ်ခဲ့တာပါအီရန်အပေါ်ဒဏ်ခတ်မှုသစ်ကိုကြီးညာချက်ထဲမှာတော့အမေရိကန်သမ္မတထရန့်ကအမေရိကန်ဘက်ကစစ်ရှေတီးခတ်မှုကိုပြသခဲ့ပြီးဖြစ်ကြောင်းနောက်မှဆက်ပြီးတော့စစ်ရှေတီးခတ်မယ်လို့မဆိုလိုကြောင်းဒါကိုအခွင့်အရေးတစ်ခုအနေနဲ့ပေးအပ်တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်
အခုလိုအီရန်နိုင်ငံအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ရည်တည်ချက်ကိုဗြိတိန်နိုင်ငံကပုံမထောက်ခံလာတဲ့အခြေအနေရှိနေပြီးအီရန်အစိုးရပေါ်ဗြိတိန်နိုင်ငံရဲ့သဘောထားတင်မာမှုတွေကိုပြသခဲ့ပါတယ်။ဒါဟာသမ္မတထရမ့်အနေနဲ့မကြသေးခင်ကသွားခဲ့တဲ့ဗြိတိန်နိုင်ငံခီးစဉ်တွင်တွေ့ဆုံဆွေးနွေးမှုတွေရဲ့ရလဒ်တစ်စိတ်တစ်ပိုင်းဖြစ်တယ်လို့တန်တမန်အတိုင်းဝိုင်းကပြောသလိုအီရန်အစိုးရရဲ့ရန်လိုတဲ့လုပ်ရက်တွေကြောင့်လည်းဖြစ်တယ်လို့ဆိုပါတယ်။အခုလိုဗြိတိန်အစိုးရအနေနဲ့သမ္မတထရမ့်ကိုလူသိရှင်ကြားထောက်ခံပြီးအီရန်အစိုးရကိုကန့်ကွက်ရှုံချတဲ့လုပ်ရက်ကိုသူတို့အနေနဲ့အားရမိကြောင်းအမေရိကန်အရာရှိတွေကပြောပါရယ်2015ခုနှစ်ကအင်အားကြီးနိုင်ငံတွေကြားအီရန်ရဲ့နျူကလ িয়ার သဘောတူစာချုပ်ကနေနှုတ်ထွက်ဖို့မနစ်ကထရမ့်ရဲ့ဆုံးဖြတ်ချက်ကိုဗြိတိန်ဘက်ကကန့်ကွက်ခဲ့တဲ့ဖြစ်ရတဲ့အခုထောက်ခံတာကတော့ဆန့်ကျင်ဘက်ဖြစ်နေတယ်လို့လည်းအမေရိကန်အရာရှိတွေကနှိုင်းယှဉ်ပြောဆိုခဲ့ပါရယ်ရှင
်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းထံကိုစာပေးပို့ခဲ့တာဟာဒီလအစောပိုင်းတုန်းကသူ့မွေးနေ့အတွက်ဆွမွန်ကောင်တောင်းခဲ့တဲ့ကင်ဂျုံအွန်းရဲ့ပေးစာကိုရင်းရင်းနှီးနှီးစာပြန်ခဲ့တာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ကမွေးနေ့ဆုတောင်းစာပေးပို့ခဲ့တာဖြစ်ပြီးစာကတိတ်ကိုရင်းနှီးဖော်ယူတယ်လို့လည်းသမ္မတထရန့်ကသတင်းထုတ်တွေကိုအင်ဂျီရောမှာတနင်္လာနေ့ကပြောဆိုတာပါ။ပြီးခဲ့တဲ့ဇွန်လ14ရက်နေ့မှာသမ္မတထရန့်အသက်83နှစ်ပြည့်ခဲ့တာပါ။အမေရိကန်သမ္မတထံကတိတ်ပြီးကောင်းမွန်တဲ့အကြောင်းအရာတွေပါတဲ့စာရစောင်ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းလက်ခံရရှိခဲ့ကြောင်း မြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကထုတ်ပြန်ပြီးနောက်တနေ့မှာပဲအမေရိကန်သမ္မတကအခုလိုပြောဆိုတာဖြစ်ပါတယ်။ကောင်းဆောင်နှစ်ဦးကြားစာအဆက်အသွယ်ရှိနေတယ်လို့လဲအမေရိကန်သမ္မတအိမ်ဘျူရိုပြန်ကြားရေးအတွင်းဝင်ဆိုင်ရာဆန်ဒါစ်ကညပိုင်းမှာပဲကြေညာချက်ထုတ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေအရှိအမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးမှုတွေရပ်ဆိုင်နေချင်းအခုလိုခေါင်းဆောင်နှစ်ဦးကြားစာအပြန့်အလှန်ပေးပို့နေကြတာလည်းဖြစ်ပါတယ်။ခေါင်းဆောင်နှစ်ဦးတို့ရဲ့ပြီးခဲ့တဲ့ဖေဖော်ဝါရီလကဒုတိယအကြိမ်ထိပ်သီးတွေ့ဆုံမှုမှာလည်းမြောက်ကိုရီးယားအပေါ်တန်းခတ်မှုဖြေလျှော့ပေးရေးအတွက်ဘာတွေလက်ရော့ဆောင်ရွက်မလဲဆိုတဲ့အပေါ်သဘောတူညီချက်တစုံတရာမရပဲပြီးဆုံးခဲ့ပါတယ်။ရှင်မတိုးနောက်မဆုတ်တာအခြေအနေဖြစ်နေပေမဲ့လို့လည်းအမေရိကန်သမ္မတထရန့်ကတော့မြောက်ကိုရီးယားခေါင်းဆောင်ကင်နဲ့ဆက်ဆံရေးကောင်းနေဖို့ထိန်းထားစေဖြစ်ပါတယ်။လာမယ့်ဗုဒ္ဓနေ့မှာတော့သမ္မတထရန့်ကအာရှဒေသကိုခီးထွက်တဲ့အခါမှာတောင်ကိုရီးယားနိုင်ငံကိုလည်းဝင်ရောက်မှာဖြစ်ပါတယ
်။2019ခုကအမေရိကန်ပြည်ထောင်စု Illinois တက္ကသိုလ်မှာတရုတ်နိုင်ငံကနေလာတဲ့ကျောင်းသူတဦးကိုတတ်ခဲ့တဲ့တက္ကသိုလ်ကျောင်းသားဟောင်းမှာအပြစ်ရှိကြောင်း Federal Jury အဖွဲ့ကဆုံးဖြတ်ခဲ့ပါတယ်။ရင်းရင်ကျန်းကိုတတ်ခဲ့သူ Brent Christensen ဟာမတတ်ခင်မှာပြန်ပေးဆွဲအာဓမ္မပြုကျင်ပြီးဓာတ်နဲ့ထိုးခဲ့တဲ့ကျူးလွန်မှုအထောက်အထားတွေကို Jury အဖွဲ့ကနေအချိန်2နာရီတွင်းလေ့လာအတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။အစိုးရရှေ့နေတွေပြောဆိုချက်အရ Christensen ဟာကျန်းကိုဘေ့စ်ဘောဒုတ်တန်နဲ့ရိုက်နှက်ခဲ့တယ်လို့ခေါင်းကိုပါဖျက်ခဲ့တယ်လို့ဆိုပါရယ်။ကျန်းရဲ့ရုပ်အလောင်းကိုတော့အခုချိန်ထိပြန်ရှာမတွေ့ခဲ့ပါဘူး။ခရစ်စတန်ဆန်အနေနဲ့တက္ကသိုလ်အနီးကလမ်းတွေပေါ်ကားနဲ့မောင်းရင်တယောက်ယောက်ကိုတတ်ဖို့ရှာနေချိန်မှာကျန်းဟာအဲ့ဒီနေရာကိုရောက်သွားတာဖြစ်တယ်လို့အစိုးရရှေ့နေတွေကပြောပါရယ်။ခရစ်စတန်ဆန်ဆိုရင်လူပေါင်း12ဦးကိုတတ်ခဲ့တဲ့လူသက်သမားဖြစ်ပြီး FBI ဗဟိုထောက်လှမ်းရေးအေဂျင်စီအနေနဲ့သူ့အမှုကိုစုံစမ်းစစ်ဆေးနေစေဖြစ်ပါရယ်ရှင်။
အမေရိကန်တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 9805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့မနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်ရခိုင်ပြည်နယ်တွင်မှရခိုင်လက်နက်ကင်တပ် AA နဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေဆက်ပြီးရှိနေပြီးပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲမတင်ကာမှုနဲ့အစိုးရကဖမ်းဆီးထားသူ10ဦးထိရှိနေပါတယ်။တချိန်ကမှပဲရခိုင်ပြည်နယ်သတင်းတွေကိုအထူးပြုဖော်ပြတဲ့စစ်တွေအခြေဆိုင် Development Media Group ကိုတီထောင်သူနဲ့ Editor ချုပ်ကိုအောင်မင်းဦးလည်းအမှုဖွင့်ခံထားရတာကြောင့်ပုံအောင်နေရပါတယ်။ကိုအောင်မင်းဦးက VOA ကို email ကနေဖြေကြားတဲ့အထင်မှာတော့လုံးကျုံတဲ့တနေရာမှာခိုးအောင်နေရကြောင်းသူ့အနေနဲ့ကတော့အဖမ်းခံဖို့မရှိကြောင်းပြောကြားခဲ့ပါတယ်။ရဲအထုတပ်ဖွဲ့နဲ့စစ်တပ်အဖမ်းခံရရင်သူ့လုံးကျုံရေးအတွက်မတွေးရဲစရာဖြစ်တယ်လို့လည်းကိုအောင်မင်းဦးကပြောပါတယ်။မတရားသည့်နဲ့ဆက်သွယ်မှုနဲ့ရဲကကိုအောင်မင်းဦးကိုအမှုဖွင့်ထားတယ်လို့သာသိရပြီးဘလို့ဥပဒေချိုးဖောက်တယ်လဲဆိုတာကိုတော့ရဲဘက်ကတိတိကျကျပြောမထားပါဘူးရှင်။
2026ဆောင်းရာသီအိုလံပစ်ပွဲတော်ကိုအီတလီနိုင်ငံမီလန်မြို့မှာကျင်းပမှာဖြစ်ကြောင်းနိုင်ငံတကာအိုလံပစ်ကော်မတီကတင်းနာနေ့ကကြေညာလိုက်ပါပြီ။အခုလိုအီတလီကိုအင်ရှင်နိုင်ငံဖြစ်ရွေးချယ်လိုက်ကြောင်းကြေညာချိန်မှာအီတလီကိုယ်စားလှယ်အဖွဲ့အနေနဲ့ဝမ်းမြောက်ဝမ်းသာဖြစ်သွားခဲ့ပါတယ်။ဆောင်းရာသီအိုလံပစ်ပွဲကိုတာဝန်ယူလက်ခံကျင်းပဖို့အီတလီအနေနဲ့ဆွီဒင်နဲ့အပြိုင်ဆိုင်ဖြစ်ခဲ့တာပါ။အိုလံပစ်ကော်မတီဝင်83ကနေမဲပေးရွေးချယ်ခဲ့တာဖြစ်ပါတယ်။အခုလိုအီတလီနိုင်ငံကိုအင်ရှင်အဖြစ်ရွေးချယ်ခံခဲ့ရတဲ့အတွက်အီတလီနိုင်ငံသားတွေဟာဆိုရှယ်မီဒီယာတွေကနေတဆင့်နိုင်ငံအတွက်ဂုဏ်ယူကြောင်းပြောဆိုခဲ့ကြပါတယ်ရှင်
။ဗီယက်နမ်ဆွေးရကိုဖျောက်ချဖို့ကြံစီမှုနဲ့အမေရိကန်နိုင်ငံသားကိုဗီယက်နမ်မှာထောင်ဒဏ်12နှစ်ပြစ်ဒဏ်ချမှတ်လိုက်ပါတယ်။အသက်55နှစ်အရွယ်မိုက်ကယ်ဖွန်မင်ငူယင်ကတော့ဗီယက်နမ်နိုင်ငံတွင်းမှာဆန္ဒပြမှုတွေလှုံ့ဆော်ကျင်ခဲ့တဲ့အတွက်အပြစ်ရှိကြောင်းဖျောက်ချက်ပေးပါတယ်။ဒါပေမဲ့လည်းဟနွိုင်းနဲ့ဟိုချီမင်းစီးတီးတို့ကအစိုးရအဆောက်အုံတွေတိုက်ခိုက်ဖို့လူတွေကိုအားပေးအမြောက်လုပ်တယ်ဆိုတာကိုတော့သူကညင်ပါတယ်။သူ့ရဲ့ပြစ်ဒဏ်ကြခံပြီးရင်တော့အမေရိကန်ကိုပြန်ပို့ခံရမှာဖြစ်တယ်လို့လည်းသူ့ရဲ့ရှင်းနေကပြောပါတယ်။မစ္စတာငူယင်ကတရားရုံးမှာအပြစ်ရှိကြောင်းဝန်ခံခဲ့ပြီးမိသားစုနဲ့မကြခင်ပြန်ဆုံနိုင်ဖို့အတွက်ပြစ်ဒဏ်ကိုလျှော့ပေါက်ပေးဖို့လည်းပန်ကြားခဲ့တယ်လို့သူ့ရဲ့ရှင်းနေက Writers သတင်းအေဂျင်စီကိုပြောဆိုပါတယ်။သူနဲ့အတူအဖမ်းခံခဲ့ရတဲ့ဗီယက်နမ်အမျိုးသား2ဦးတို့ကတော့ထောင်ဒဏ်8နှစ်နဲ့10နှစ်စီအတိအကျချမှတ်ခံရပါတယ်ရှင်။
ကမ္ဘောဒီးယားနိုင်ငံမှာဆောက်လက်ဆအဆောင်ပြိုကျခဲ့တာကြောင့်အနည်းဆုံးအလုတ္တမ28ဦးသေဆုံးခဲ့ပြီး26ဦးဒဏ်ရာရခဲ့ပါတယ်။ပြိုကျပျက်စီးနေတဲ့အဆောင်ကြားတနင်္လာနေ့ကအမျိုးသား2ဦးကိုအသက်ရှင်လျက်ဆွဲထုတ်ကယ်ဆယ်နိုင်ခဲ့တာပါ။တီဟာနုဗီလ်ကမ်းခြေမြို့မှာစောင့်နေတဲ့ခုနှစ်ထပ်မြင့်အဆောင်ရဲ့ဒုတိယအထက်မှာအဲ့ဒီအလုတ္တမ2ဦးကအိပ်ပျော်နေခဲ့တာဖြစ်ပါတယ်။အဲ့ဒီအဆောင်ကိုအလုတ္တမအဲ့ဒီအဆောက်အုံမှာအလုတ်သမား90ကနေ60လောက်အထိနေအဖြစ်နေထိုင်ကြတယ်လို့လည်းအသက်ရှင်လူမြောက်လာသူတွေကပြောပါတယ်ဒီလူနေအဆောက်အုံစီမံကိန်းဟာတရုတ်လုပ်ငန်းရှင်တအူးပိုင်ဆိုင်တာဖြစ်ပြီးဒီလိုအဆောက်အုံပြိုကျမှုနဲ့ပတ်သက်လို့လူ၄ဦးကိုဖမ်းဆီးစစ်ဆေးနေတယ်လို့ကမ္ဘောဒီးယားရဲကပြောပါတယ်အဲ့ဒီလူ၄ဦးစလုံးဟာတရုတ်နိုင်ငံသားတွေဖြစ်ပါတယ်။တနင်္လာနေ့ကထုတ်ပြန်တဲ့တရုတ်တန်ယုံရဲ့ကြေညာချက်မှာတော့ဒီဖြစ်ရပ်နဲ့ပတ်သက်လို့ကမ္ဘောဒီးယားအာဏာပိုင်တွေဥပဒေနဲ့အညီလှုပ်ဆောင်တာတွေကိုထောက်ခံပံ့ပိုးသွားမယ်လို့ဖော်ပြထားပါတယ်ရှင်
။အမေရိကန်ပြည်တော်စုရင်းကိုခွင့်ပြုချက်မရှိဘဲဝင်ရောက်လာကြပြီးတဲ့နောက်နေဆက်ထိမ့်သိမ်းရေးစခန်းတွေမှာထိမ့်သိမ်းခံရတဲ့ရာနဲ့ချီတဲ့ကလေးတွေကိုနေရာရွှေ့ပြောင်းပေးမှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကနေဆက်ထင်းသိမ်းရေးစခန်းတွေမှာနေထိုင်ရတဲ့အခြေအနေတွေကိုမီဒီယာသတင်းတပုတ်ကဖော်ပြလိုက်ပြီးတဲ့နောက်အခုလိုဖြစ်လာတာပါ။ AP သတင်းအေဂျင်စီရဲ့ဇွန်လ20ရက်နေ့ကသတင်းဖော်ပြအပြီးနေဆက်ထင်းသိမ်းရေးစခန်းတဲ့ကကလေးငယ်300ကျော်ကိုအမေရိကန်အစိုးရကရွှေ့ပြောင်းနေတယ်လို့ AP သတင်းကတနင်္လာနေ့မှာဖော်ပြတာဖြစ်ပါတယ်။နေရာအသေးစိတ်ကိုတော့သတင်းမှာမဖော်ပြပါဘူး။ထင်းသိမ်းရေးစခန်းတွေအတွင်းမှာကလေးငယ်တွေကအချင်းချင်းထိတ်နေကြပြီးမိန်းလာစနစ်ကလည်းမကောင်းကလေးတွေကလည်းဖျားနာနေသလိုညစ်ပတ်နေတဲ့အဝတ်တွေမကောင်းတဲ့အစားအသောက်တွေစားနေရတယ်ဆိုပြီး AP သတင်းကဖော်ပြခဲ့တာပါ။ခွင့်ပြုချက်မရှိဘဲနေဆက်ကိုဖျက်ကျော်လာတဲ့နောက်အုတ်ထင်းသူမပါဘဲနေဆက်ဖျက်ကျော်ဝင်ရောက်လာတဲ့ကလေးတွေကိုထိမ့်သိမ်းဆောက်ရှောက်ရတဲ့အစိုးရဌာနကြီးနှစ်ခုကိုဒီသတင်းနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ VOA ကပြန်ကြားပန်ကြားခဲ့ပေမဲ့တနင်္လာနေ့နေကင်းပိုင်းထိအကြောင်းမပြန်ခဲ့ပါဘူးရှင
်။အင်္ဂါနေ့မနက်ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးသွားကြတာပါရှင်။အခုမနက်ခင်သတင်းလွှာတွေမှာတော့နိုင်ငံတကာသတင်းလွှာတွေနဲ့စမှာပါ။တရုတ်သွင်းကုန်တွေအပေါ်အမေရိကန်ဘက်ကအခွန်တိုးကောက်တာကိုရှောင်ရှားနိုင်ဖို့ Apple ကုမ္ပဏီအတွက်ပစ္စည်းထုတ်ပေးနေကြတဲ့တရုတ်ပြည်တွင်းကစက်ရုံတွေပြပကိုရွှေ့ပြောင်းဖို့အမေရိကန်နည်းပညာလုပ်ငန်းကြီး Apple ကတိုက်တွန်းနေတယ်ဆိုတဲ့သတင်းတွေထွက်လာပါတယ်။တရုတ်ပြည်ထုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်တို့ကအခွန်တိုးကောက်မှုကိုရှောင်ရှားဖို့ကုန်ထုတ်လုပ်ငန်းတွေပြပပြောင်းရွှေ့မှုနဲ့အတူတရုတ်နိုင်ငံမှာတော့အလုပ်လက်မဲ့နှုန်းကြီးထွားလာနေမှုနဲ့ရင်ဆိုင်နေရပြီလို့လည်းသုံးသပ်သူတွေကပြောကြပါတယ်။Joyce Horn ရဲ့သတင်းလွှာကိုတော့မတ်သိန်ကြီးထိုက်ကပြောပြပေးပါပါရှင်
။အမေရိကန်နည်းပညာလုပ်ငန်းကြီး Apple အတွက်ပစ္စည်းထုတ်လုပ်ပေးသွင်းကြတဲ့အများစုတရုတ်အခြေစိုက်ထိုင်ဝမ်လုပ်ငန်းတွေအနေနဲ့အမေရိကန်ရဲ့သွင်းကုန်ကွန်တိုးမြက်ကောက်ခံမှုကိုရှောင်ရှားနိုင်ဖို့ကုန်ထုတ်လုပ်မှု15ရာခိုင်နှုန်းကနေ30ရာခိုင်နှုန်းထိတရုတ်နိုင်ငံပြင်ပမှာထုတ်လုပ်ရေးစဉ်းစားချဖို့ Apple ကုမ္ပဏီကတိုက်တွန်းနေတယ်လို့သတင်းတွေထွက်လာပါတယ်။Nikkei Asian Review ကအမည်မဖော်တဲ့သတင်းရှင်းမြစ်တွေကိုကိုကာပီ Foxconn Technology, Pigeotron, Westrono အပါအဝင် iPhone ပစ္စည်းအစိတ်အပိုင်းတွေထုတ်လုပ်နေတဲ့လုပ်ငန်းတွေအနေနဲ့တရုတ်ပြည်တွင်းကအမေရိကန်ကိုတင်ပို့မဲ့ iPhone ထုတ်လုပ်ရေးလုပ်ငန်းတွေကိုတခြားအရှေ့တောင်အရှနိုင်ငံတွေထံပြောင်းရွှေ့စေတွက်ချက်ဖို့ Apple လုပ်ငန်းကြီးကပြောဆိုတယ်လို့ဖော်ပြခဲ့တာပါ Apple လုပ်ငန်းကြီးဘက်ကတော့ဒီအပေါ်မှာတုံ့ပြန်ချက်မပေးပါဘူးဒီလိုထုတ်လုပ်မှုရွှေ့ပြောင်းတာတွေကဖြစ်နေပြီလို့သုံးသပ်သူတွေကပြောဆိုထားပြီးကုန်ထုတ်လုပ်မှုရွှေ့ပြောင်းတာကြောင့် Apple လုပ်ငန်းကြီးရဲ့အကျိုးအမြတ်ကိုထိခိုက်စေမှာဖြစ်တယ်လို့တရုတ်နိုင်ငံတွင်အလို့အကန့်အများအပြားဆုံးရှုံးစေမှာလည်းဖြစ်ပါတယ်ပြီးခဲ့တဲ့နှစ်အတွင်းတရုတ်နိုင်ငံတွင်ကကုန်ထုတ်လုပ်ငန်းတွေပြပကိုရွှေ့ပြောင်းတာတွေရှိနေပြီးတရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးစစ်ပွဲဆက်ဖြစ်နေအောင်မယ်ဆိုရင်ရွှေ့ပြောင်းမှုဆက်ဖြစ်နေမယ်လို့လည်းသုံးသပ်သူတွေကထပ်လောင်းပြောပါတယ်။ကမ္ဘာတလွှားနည်းပညာပစ္စည်းထုတ်လုပ်မှုသုတေသနလုပ်တဲ့ ITC Taiwan ကအကြီးတန်းသုတေသနဆိုင်ရာစီမံခန့်ခွဲသူရှောင်ကောင်းကအခုလိုပြောပါတယ်
။1年多来就我了解在资讯的像 PC 这一块或者消费
ကျွန်တော်သိရတဲ့တော့ပြီးခဲ့တဲ့နှစ်အတွင်းသတင်းချက်လက်နည်းပညာပစ္စည်းထုတ်လုပ်မှုကဏ္ဍဥပမာအဖြစ်ဆိုရင်တကိုယ်ရည်သုံးကွန်ပျူတာဒါမှမဟုတ်လဲအိမ်သုံးလျှက်စစ်ပစ္စည်းထုတ်လုပ်သူတွေကလက်ကင်ဖုန်းထုတ်လုပ်သူတွေထက်ပိုပြီးတော့တရုတ်ပြည်အပြင်မှာကုန်ထုတ်လုပ်မှုတွေရွှေ့ပြောင်းလုပ်ကင်ခဲ့ကြပါတယ်
အမေရိကန်နဲ့တရုတ်ကုန်သွယ်ရေးပဋိပက္ခမှာအပယ်လိုနည်းပညာကုမ္ပဏီတွေကကြားထဲကမြေစာပင်ဖြစ်အထည်နာနေတာဖြစ်ပြီးအမေရိကန်ကိုတင်သွင်းတဲ့တရုတ်ထုတ်ကုန်ပစ္စည်းတွေအပေါ်ပြည်တံခတ်တဲ့အနေနဲ့အကြီးအကျယ်အခွန်ကောက်ခံမှုနဲ့လည်းကြုံနေရတာဖြစ်ပါတယ်။ဒီသတင်းပတ်နောက်ပိုင်း G20 အစည်းအဝေးမှာတရုတ်သမ္မတရှီဂျင်းပင်နဲ့တွေ့ဆုံပြီးရင်တော့ဒေါ်လာဘီလီယံ300တန်ဖိုးရှိတရုတ်သွင်းကုန်တွေအပေါ်ထပ်ပြီးအခွန်ကောက်မလားဆိုတာဆုံးဖြတ်မယ်လို့လည်းဒီလအစောပိုင်းမှာပဲအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုထားပါတယ်။ကုန်ထုတ်လုပ်မှုလုပ်ငန်းတွေကိုတရုတ်နိုင်ငံပြင်ပခွဲထုတ်ထားတဲ့အတွက်လိုအပ်လာရင်အမေရိကန်ကိုတင်ပို့မယ် iPhone တွေကိုတက်ဆင်ထုတ်လုပ်ရေးပိုပြီးအဆင်ပြေသွားစေမှာဖြစ်တယ်လို့စီးပွားရေးသုတေသနဆိုင်ရာ Chow Hua Institution ကညွှန်ကြားရေးမှူးလီယူမြောင်ချွန်းကပြောပါတယ်။တရုတ်ရဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့အိန္ဒိယ၊ဗီယက်နမ်၊အင်ဒိုနီးရှားနဲ့ထိုင်ဝမ်ကျွန်းတူလိုဒေသတွေကအကျိုးအမြတ်ရှိသွားစေမှာဖြစ်တယ်လို့လည်းသူကပြောပါတယ်။ဒီလိုကုန်ထုတ်လုပ်ငန်းရွှေ့ပြောင်းမှုတွေကြောင့်တရုတ်ကတော့အထည်နာနေပြီလို့လည်းသူကထပ်လောင်းပြောပါတယ်
။中国它的面临最大很重要冲击是它的就业。
တရုတ်ရဲ့အလုပ်ကံရရှိမှုအပေါ်မှာကြီးမားဆုံးနဲ့အတိအသာဆုံးတက်ရောက်မှုရှိပါတယ်။အာဏာပိုင်တွေဘက်ကရှင်းရှင်းလင်းလင်းထုတ်ဖော်ပြောဆိုတာမရှိပေမဲ့လည်းအလုပ်ကံတွေအစုလိုက်အပြုံလိုက်ဆုံးရှုံးတာကြောင့်တရုတ်မှာအလုတ်လက်မဲ့နှုံကြီးထွားလာမှုပြဿနာနဲ့ရင်ဆိုင်နေရပါတယ
်။တရုတ်ဘက်ကတော့နိုင်ငံတွင်းအလုတ်ကံရရှိမှုနှုံတည်တည်ငြိမ်ငြိမ်ရှိနေစေလို့ပြီးခဲ့တဲ့သတင်းပတ်မှာပြောဆိုပြီးမနစ်တုံးကဆိုရင်ဝန်ဆောင်မှုလုပ်ငန်းကဏ္ဍကနေအလုတ်အကန့်အများဆုံးရတယ်လို့လည်းပြောပါတယ်။အစိုးရရဲ့စင်းစရာတွေအရာတော့မေလအတွင်းမြို့ပြဒေသအလုတ်လက်မဲ့နှုံက900ကိုင်နှုံမှပဲရှိနေစေဖြစ်ပြီး2019ခုနှစ်အတွင်းအလုတ်လက်မဲ့နှုံသတ်မှတ်ချက် 5.5 ရာခိုင်နှုန်းအောက်ယွန်းနေနေစေဖြစ်ပါတယ်။ဒါပေမဲ့လည်းတရုတ်ပြည်တွင်ကုန်ထုတ်လုပ်ရေးလုပ်ငန်းတွေကပြည်ပကိုရွှေ့ပြောင်းမှုနောက်အချိန်ပိုအလုတ်ခိုင်းစေမှုတွေလျှော့ချမှုတွေနဲ့အကြပ်ဘက်ကိုရောက်လာတယ်လို့ပြောဆိုမှုတွေနဲ့အတူတရုတ်ရဲ့ပို့ကုန်ထုတ်လုပ်ရေးလုပ်ငန်းမှာအလုတ်ကိုင်းနေယွန်းနေလာပြီးလောက်ခလာစာနေလာတာတွေလည်းရှိနေပါတယ်။တရုတ်နိုင်ငံတွင်ရွှေပြောင်းလုပ်သမားတန်း280ရဲ့ငွေကြေးသုံးစွဲမှုကရော့ကျလာတာနဲ့အတူပဲတရုတ်ရဲ့ရေရှည်ရည်မှန်းချက်ဖြစ်တဲ့ပြည်ရင်းစားသုံးမှုအပေါ်အားထားပြီးစီးပွားရေးမြင့်တင်ရေးဆိုတဲ့အပေါ်မှာလည်းအထည်နာစီမှာဖြစ်တယ်လို့ခန့်မှန်းကြပါတယ်။ဒါ့အပြင်အရေးသွေးကောင်းတဲ့ထုတ်ကုန်တွေလိုချင်တဲ့အမေရိကန်ဝက်လက်တွေဆုံရှုံလာပြီးတစ်ဖက်မှာလည်းတရုတ်ပြည်တွင်စားသုံးသူတွေကဈေးနှုန်းကိုပိုပြီးတော့အလေးထားတာကြောင့်တရုတ်ရဲ့ပို့ကုန်ထုတ်လုပ်ရေးလုပ်ငန်းတွင်တံပိုးမြင့်ထုတ်ကုန်ထုတ်ဖို့စိတ်ဝင်စားမှုရော့ကျလာနိုင်တယ်လို့လည်းသုံးသက်သူလီယူကပြောပါတယ်ရှင
်။မတင်ကြီးထိုက်ပြောပြသွားတာပါရှင်။အခုမြန်မာပြည်ဒေသတချို့မှာအင်တာနက်ဖြတ်တောက်မှုနဲ့သက်ဆိုင်တဲ့သတင်းလွှာတွေဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ရခိုင်နဲ့ချင်းပြည်နယ်ကပြည်ပခန့်ဖြစ်ရာနေရာတွေမှာမြန်မာအစိုးရကမိုဘိုင်းဖုန်းအင်တာနက်သုံးခွင့်ဖြတ်လိုက်တာဟာဒေသတွင်းသတင်းတွေကိုအမှောင်ချတာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကတနင်္လာနေ့ကသတိပေးလိုက်ပါတယ်။အခုလိုလှုပ်ရက်ဟာသတင်းလွတ်လပ်ခွင့်ကိုပိတ်ပင်တာဖြစ်ပြီးလုံးဝမလုပ်သင့်တဲ့အကြောင်းနယူးယောက်ခြေဆိုင် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကလည်းဝေဖန်ခဲ့ပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံဆက်ပြီးတော့ပြောပြမှာပါရှင်။
ညနေကိုကူမှာမိုဘိုင်းဖုန်းအင်တာနက်ကွန်ရက်သုံးခွင့်ကိုမြန်မာအစိုးရကဖျက်တောက်လိုက်တာဟာပဋိပက္ခတွေဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်တွေကလူခွေရေးနဲ့လူသားချင်းစာနာမှုဆိုင်ရာစောင့်ကြည့်စစ်ဆေးမှုတွေအပေါ်ပြင်းပြင်းထန်ထန်ကြရဲရိုက်မှုတွေရှိနေကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွေရေးအထူးကိုယ်စားလှယ်ရန်ဟီလီကဂျွန်လ24ရက်နေ့ကတတိပေးလိုက်ပါတယ်။တနင်္လာနေ့ကထုတ်ပြန်တဲ့သူ့ရဲ့ကြေညာချက်မှာပဋိပက္ခတွေဖြစ်နေတဲ့ဒေသမှာသတင်းယူခွင့်မပြုတာလူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေတွာလာခွင့်တားမြစ်ပိတ်ပင်တာတွေရှိနေတာဟာဒေတာတစ်ခုလုံးကိုအမှောင်ချထားလိုက်တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒါအပြင်တက်မတော်အနေနဲ့ရခိုင်ပြည်နယ်မှာနေမြေရှင်းလင်းရေးစစ်ဆင်ရေးလုပ်နေကြောင်းသူ့အနေနဲ့သတင်းရရှိထားပြီးဒါဟာအရက်သားတွေအပေါ်ပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုကျူးလွန်မှုတွေကိုဖုံးကွယ်နိုင်ဖို့အတွက်အခုလိုအင်တာနက်အသုံးပြုတာကိုဖျက်တောက်လိုက်တာဖြစ်နိုင်တယ်လို့လည်းရန်ဟီလီကစွပ်စွဲထားပါတယ်။ဒါကြောင့်ဒေတာအတွင်းနဲ့အပြင်မှာရှိနေတဲ့လူတွေအချင်းချင်းအဆက်အသွယ်တွေဖျက်တောက်ပစ်လိုက်တဲ့အတွက်အဲ့ဒီဒေတာမှာရှိနေတဲ့အရက်သားအလုံးအတွက်သူ့အနေနဲ့စိုးရိမ်ပူပန်မိတယ်လို့လည်းရန်ဟီလီကပြောပါတယ်။ အခုလိုယဟီလီရဲ့ထုတ်ပြန်ချက်နဲ့ပတ်သက်လို့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်အနေနဲ့သိရှိထားသလိုရခိုင်ပြည်နယ်မှာလွတ်လပ်စွာထုတ်ဖော်ခွင့်နဲ့သဘောထားတင်ပြခွင့်အပြည့်အဝရှိရေးကုလသမဂ္ဂအနေနဲ့လူလားကြောင်းတနင်္လာနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းကုလသမဂ္ဂအတွေ့အမှုချုပ်ရုံးရဲ့ပြောခွင့်ရ Foreign Hack ကအခုလိုပြောပါတယ
်။ Well, you're aware of the concerns we've expressed in the past about the situation in Rakhine State and we continue.
ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့အရင်ကတည်းကကုလသမဂ္ဂအတွင်းမှုချုပ်ရဲ့စိုးရိမ်ချက်တွေကိုပြောခဲ့ပြီးသားပါ။ဒါအပြင်ရိုဟင်ဂျာတွေရခိုင်ပြည်နယ်ကိုငြိမ်းငြိမ်းချမ်းချမ်းနဲ့ပြန်လာရေးအတွက်အခြေအနေတွေတတ်မှတ်ဖန်တီးပေးလိမ့်မယ်လို့လည်းကုလသမဂ္ဂအနေနဲ့ဆက်ပြီးမျှော်လင့်ထားပါတယ်။အခုလက်ရှိအခြေအနေတွေနဲ့ပတ်သက်ပြီးပြောရရင်လည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်ရဲ့စိုးရိမ်မှုကိုကျွန်တော်တို့သတိပြုမိပါတယ်။လွတ်လပ်စွာထုတ်ဖော်ခွင့်နဲ့လွတ်လပ်စွာအမြင်သဘောထားတင်ပြခွင့်အခိုင်အမာရှိရေးကုလသမဂ္ဂကလူလားကြောင့် Foreign Hack ကပြောသွားတာပါ။အလားတူနယူးယောက်ခြေဆိုင် CPJ သတင်းသမားများကာကွယ်ရေးစောက်ရှောက်ရေးအဖွဲ့ကြီးကလည်းပဋိပက္ခဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်မှာအင်တာနက်ဖြတ်တောက်လိုက်တဲ့မြန်မာအစိုးရရဲ့လုပ်ရက်ဟာသတင်းလွတ်လပ်ခွင့်ကိုပိတ်ပင်လိုက်တာဖြစ်တယ်လို့ဂျွန်လ24ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မြန်မာအစိုးရရဲ့လွဲမှားတဲ့လုပ်ရက်ဖြစ်တယ်လို့လည်း CPJ အာရှရေးရာညွှန်ကြားမှု Steve Butler က VOA ကိုပြောပါတယ
်။ The fact is now that many people receive their news
အဓိကအချက်ကတော့လူတော်တော်များများကသတင်းတွေကို mobile phone ကပဲရကြတာပါ။အင်တာနက်ကိုဖြတ်တောက်လိုက်တာဟာသတင်းစာထုတ်ဝေတာကိုပိတ်ပင်လိုက်တာနဲ့အတူတူပါပဲ။ဒါကြောင့်အခုလိုဖြတ်တောက်လိုက်တာဟာသတင်းလွတ်လပ်ခွင့်ကိုပိတ်ပင်လိုက်တာလို့ကျွန်တော်တို့သတ်မှတ်ပါတယ်။ဒါအပြင်အခြေခံကျတဲ့ဆက်သွယ်ရေးဆိုင်ရာတွေပိတ်ပင်ထားရတော့သတင်းတောက်တွေအတွက်လည်းအခက်အခဲတွေအများကြီးရှိပါတယ်။အခုလိုမျိုးသတင်းလွတ်လပ်ခွင့်ကိုပိတ်ပင်တဲ့လုပ်ရက်ဟာလုံးဝမလုပ်သင့်သလိုမတရားတဲ့လုပ်ရက်လည်းဖြစ်ပါတယ်။
ဟုတ်ကဲ့အဲ့တော့ဆိုရင်မြန်မာစစ်တပ်နဲ့ဒီအေရခိုင်တပ်ဖွဲ့ကြားတိုက်ပွဲတွေဖြစ်နေတဲ့ရခိုင်နဲ့ချင်းပြည်နယ်ကမြို့နယ်တချို့မှာအင်တာနက်ဖြတ်တောက်ဖို့အရက်သားအစိုးရဘက်ကညွှန်ကြားတဲ့ပုံမှာကိုဘယ်လိုမြင်လဲရှင
် Studies around the world have shown there's really very little to support this that shutting down the internet really doesn't
ဘာမှဖြစ်နေတဲ့ပြည်ပခါတွေကိုလေးလာကြည့်ရင်အခုလိုမျိုးအင်တာနက်ဖြတ်တောက်တဲ့ကိစ္စမျိုးကတိုက်ခိုက်မှုကိုတားမြစ်ဖို့ဘာမှမလုပ်ပေးနိုင်ပါဘူးဒါကလွဲမှားတဲ့ကိစ္စတစ်ခုပါတရင်အချက်လက်တွေမရအောင်အစိုးရကတားဆီးတဲ့လုပ်ရက်ပါပဲ။သတင်းအချက်လက်တွေကိုလွတ်လွတ်လပ်လပ်မျှဝေတဲ့လူတိုင်းလိုချင်တဲ့သတင်းမျိုးကိုအစိုးရကလိုလားမှုမရှိတာပါ။လွတ်လပ်စွာဆက်သွယ်ပြောဆိုခွင့်ခွင့်ပြုဖို့နဲ့အင်တာနက်ဖြတ်တောက်ထားတာကိုပြန်ပြီးသုံးစွဲခွင့်ပြုဖို့မြန်မာအစိုးရကို CPJ အနေနဲ့တိုက်တွန်းချင်ပါတယ်။
တနင်္လာနေ့ကထုတ်ပြန်တဲ့ရန်ဟီလီရဲ့ကြေညာချက်မှာလည်းမြန်မာအစိုးရအနေနဲ့ mobile phone internet အသုံးပြုခွင့်ပိတ်ပင်ထားတဲ့ဆုံးဖြတ်ချက်ကိုပြန်ရုပ်သိမ်းဖို့တောင်းဆိုထားပါတယ်။ဒါ့အပြင်သူ့ရဲ့ကြေညာချက်မှာ2013ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ဆက်သွယ်ရေးဥပဒေအောက်မှာရှိနေတဲ့ mobile phone ဆက်သွယ်ရေးကွန်ရက်အားလုံးရဲ့ internet ဝန်ဆောင်မှုတွေကိုယာယီရပ်ဆိုင်းဖို့ဂျွန်လ20ရက်နေ့ကပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကနေညွှန်ကြားချက်ထုတ်ပြန်ခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီထုတ်ပြန်ချက်ထဲမှာငင်းကြမ်းရေးကိုအဟန့်အတားဖြစ်စေပြီးတရားမဝင်လှုပ်ရှားမှုတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အင်တာနက်ဝန်ဆောင်မှုကိုအသုံးချခဲ့ကြောင်းအကြောင်းပြထားတယ်လို့ရဟီလီကထောက်ပြထားပါတယ်။ဒါအပြင်သူ့ရဲ့ကြေညာချက်မှာမြန်မာအစိုးရနဲ့တပ်မတော်ဘက်ကရောအေးအေးရခိုင်တပ်ဖွဲ့အနေနဲ့ရောအရက်သားတွေကိုအချိန်တိုင်းအပြည့်အဝအကာအကွယ်ပေးရင်းနိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေကိုလိုက်နာဖို့လေရဟီလီကတိုက်တွန်းထားပါတယ်ရှင်
။မန်အင်ဂျင်နိုင်စူးစီးတင်ပြသွားတာပါရှင်။အခုလိုရခိုင်ပြည်နယ်အတွင်းစစ်မှက်ဖြစ်ပွားနေတဲ့နေရာတွေမှာအင်တာနက်လိုင်းတွေကိုဒေတာရင်းတရားဥပဒေစိုးမိုးရေးနဲ့နယ်မြေငြိမ်းချမ်းရေးကိုထိခိုက်စေတယ်ဆိုတဲ့အကြောင်းပြချက်နဲ့အစိုးရကဖြတ်တောက်လိုက်တာဟာစစ်ဘေးရှောင်ပြည်သူတွေအတွက်အင်မတန်မှအန္တရာယ်ကြီးမားလွန်းတဲ့လုပ်ရက်ဖြစ်တယ်လို့ရခိုင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးကဝေဖန်လိုက်ပါတယ်။ဒီလုပ်ရက်ဟာသတင်းလွတ်လပ်စွာစီစဉ်ခွင့်နဲ့နိုင်ငံသားတွေရဲ့အခြေခံအခွင့်အရေးကိုထိခိုက်စေတဲ့အတွက်ပြည်သူအစိုးရလက်ထက်မှာမလုပ်သင့်တဲ့လုပ်ရက်ဖြစ်တယ်လို့လည်းပြောပါတယ်။မတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။ရခိုင်တိုင်းဒေသလက်နက်ကိုင်တပ် AA နဲ့မြန်မာအစိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းကစစ်ဖြေရမြို့နယ်၊ရှစ်မြို့နယ်နဲ့ချင်းပြည်နယ်ပလဝမြို့နယ်အပါအဝင်ဘောင်းကိုမြို့နယ်တွေကအင်တာနက်လိုင်းတွေကိုဂျွန်လ21ရက်နေ့ကနေစပြီးတော့ပြည်ထောင်စုဆိုရရဲ့ညွှန်ကြားချက်နဲ့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကယာယီဖြတ်တောက်ထားတာပါစစ်ဖြစ်နေတဲ့နေရာတွေကဒေသတွင်းနဲ့နယ်မြေတည်ငြိမ်အေးချမ်းရေးတရားဥပဒေစိုးမိုးရေးနဲ့အများပြည်သူအကျိုးကိုထိခိုက်စေတဲ့အတွက်ဆိုပြီးအကြောင်းပြချက်နဲ့ဖြတ်တောက်လိုက်တာဟာသတင်းအမှောင်ချလိုက်တာသာဖြစ်ပြီးတော့အန္တရာယ်များလွန်းတဲ့လောက်ရဖြစ်တယ်လို့စစ်ဖြစ်နေတဲ့ရခိုင်ပြည်နယ်တွေကမြို့နယ်တစ်မြို့နယ်ဖြစ်တဲ့ရသေးတော်မြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေက VOA မြန်မာပိုင်းကိုပြောပါတယ
်ကျမတို့အမေနဲ့တော့တကယ်ကိုအန္တရာယ်ကြီးရလို့သတ်မှတ်တယ်ပုံသုံးသက်မိနေပေါ့နော်ဘာလဲဆိုတော့ ဥမာကိုကရတိတော်မေးဆက်နာနေရဆိုလို့ချင်းရတိတော်ကိုဆင်းရတယ်ဆင်းရတဲ့အခါလူမှုဆိုရှယ်မီဒီယာနဲ့တဆင်ပေါ့နော်ဒီကိုတို့တော်လာတဲ့နေရာတွေကိုတင်ရတယ်နောက်တစ်ခါဒီတကယ့်ကိုဆစ်ဖြစ်နေတဲ့နေရာမှာအခက်အခဲပေါင်းစုံရှိကြတယ်တွေ့တယ်ဥမာကြောက်တန်းလို့ပုံစံမျိုးဖြစ်လာတဲ့ပြဿနာဆိုလို့ရှိရင်အချိန်နဲ့တပြေးညီပြည်သူ့ကိုယ်စားလှယ်တွေကကူညီလို့ရတယ်အဲ့လိုအခြေအနေမျိုးဖြစ်လာလို့ရှိရင်အခုချိန်မှာဖုန်းတစ်ခုတည်းကိုအကူလို့ဘလို့မှမရနိုင်ဘူးဒီလူမှုပြည်ကကြတော့တစ်ချိန်လုံးတည်င်းကိုအချိန်မီသိနိုင်တဲ့အတွက်ကြောင့်ပေါ့နော်ဥပမာစစ်ဘေးဒုက္ခတွေအရင်အခက်ခဲတွေရှိတယ်သူတို့ရဲ့စဝတ်နေရေးအင်မတန်မှပြည်သူတွေဒုက္ခရောက်ခဲ့တာရှိတယ်အဲ့လိုအခြေအနေမှန်နေပြီးဒီလူမှုပြည်တွေကနေတဆင့်ပေါ့နော်ဆရာမတို့တားဆီးနိုင်ခဲ့တာတွေရှိပါတယ်အဲ့ဒီအတွက်ကြောင့်အခုလို့ဒီလူမှုပြည်ကိုပိတ်ဆိတ်ခြင်းအားဖြင့်ပေါ့နော်တကယ်ကိုရခိုင်ပြည်နယ်ရဲ့လူအခွင့်အရေးတစ်ခုကိုရိုက်ချိုးလိုက်သလိုနဲ့တူပါတယ်လို့ပဲဒီမှာအနေနဲ့တုံ့တက်ပြောချင်ပါတယ
်။ပြည်သူကရွေးချယ်တင်မြှောက်ထားတဲ့အရသာအစိုးရလက်ထက်အခုလိုမျိုးသတင်းလွတ်လပ်စွာစီစဉ်ခွင့်အခြေခံနိုင်ငံသားတွေရဲ့သတင်းလွတ်လပ်စွာရယူခွင့်တွေကိုပိတ်ပင်တားဆီးမှုဟာမလုံတဲ့မလုံအပ်တဲ့လုပ်ရတစ်ခုဖြစ်ပြီးတကယ်ပဲဒေသရင်းတည်ငြိမ်အေးချမ်းဖို့ဆိုရင်တိုက်ပွဲတွေကိုသာအမြန်ဆုံးရပ်တန့်အောင်ဆောင်ရွက်ပေးပါလို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကတိုက်တွန်းပါတယ်
။ပြည်သူ့ကိုယ်စားလှယ်တရားအနေနဲ့ရောပြည်သူတွေအနေနဲ့ကလည်းပြည်သူ့အစိုးရဆိုပြီးတော့အရင်ပဲအစိုးရကိုအားကိုးယုံကြည်မှုတွေထားခဲ့ပါတယ်။ဆက်တွေ့ပုံမှန်89မှာပါတယ်။ဆိုတာကဒီလိုပိတ်ပင်ခွင့်ရှိတယ်ဆိုတဲ့ပုံမှန်ပေါ့နော်။တင်းအေးချမ်းမှုအခြေအနေကပိတ်တယ်ဆိုပြီးတော့ပြောထားတာရှိပါတယ်။ကျမတို့အနေနဲ့ကတော့ဒီလိုပိတ်ပင်ခြင်းဒီဒီမိုကရေစီအစိုးရအနေနဲ့လည်းမလုပ်သင့်ဘူး။ပြည်သူတွေတင်းမြောက်ထားတဲ့အစိုးရအနေနဲ့လည်းမလုပ်သင့်ပါဘူး။တင်းကြီးအေးချမ်းမှုကိုလိုချင်တယ်ဆိုလို့ရှိရင်တော့ဒီစစ်ပွဲတွေရပ်ဖို့ပဲလိုပါတယ်။စစ်ပွဲတွေရပ်ဖို့ပဲအစိုးရကတိုက်တွန်းဖို့လိုအပ်ပါတယ်။အခုတော့အစိုးရကအပြက်ခြေမုံလိုက်နော်အပြက်တိုက်လိုက်ဆိုတဲ့အစံတွေကြီးပဲရှားပြီးတော့တင်းကြီးအေးချမ်းမှုရဲ့အရာပါကိုပေါ့နော်အနစ်ပါရကိုတခုမှတိုက်တွန်းတာမတွေ့ရပါဘူးနော်လူအခွင့်အရေးကိုပိတ်ပင်နေလို့ကျမတို့အနေနဲ့အဲ့လိုပဲခံစားရပါတယ်
ဂျွန်လ23ရက်နေ့တနင်္လာနေ့မှာတော့ဒီလိုမျိုးအင်တာနက်ဖြတ်တောက်မှုကိုချက်ချင်းရပ်ဆိုင်းပြီးတော့အမြန်ဆုံးပြန်သုံးခွင့်ပေးဖို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေဘက်ကရခိုင်ပြည်နယ်အစိုးရကနေတစင်ပြည်ထောင်စုအစိုးရကိုတိုက်တွန်းပေးဖို့ရခိုင်ပြည်နယ်လွှတ်တော်ကိုအရေးအကြီးအဆိုအရေးပေါ်တင်သွင်းခဲ့ကြပါတယ်။အလားတူပြည်သူ့လွှတ်တော်မှလည်းဒီရခိုင်ပြည်နယ်အတွင်းမှာသတင်းမောင်ချထားရေးအဆိုကိုတင်သွင်းဖို့ကြိုးစားသွားမယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ကပြောပါတယ်။ဒီလိုမျိုးရခိုင်ပြည်နယ်အတွင်းစစ်ဖြစ်နေတဲ့နေရာတွေမှာအခုလိုအင်တာနက်သုံးဆွဲခွင့်ပိတ်ပင်လိုက်တာဟာအင်မတန်မှအန္တရာယ်ကြီးမားတဲ့လောက်ရဖြစ်ပြီးတော့ရခိုင်ပြည်သူလူထုကြုံတင်ရတဲ့အခက်အခဲတွေကိုဖုံးကွယ်ဖို့ကြိုးစားတဲ့လောက်ရသားဖြစ်တဲ့အတွက်ကန့်ကွက်ရှုံချပါတယ်လို့အမေရိကန်ရခိုင်လူမှုအဖွဲ့အစည်းကဒုတိယဥက္ကဋ္ဌဖြစ်တဲ့ဦးသိန်းထွန်းစံကပြောပါတယ
်အမေရိကန်ရခိုင်လူမှုအဖွဲ့အစည်းအနေနဲ့ဒီခါဒီမှာရှိတဲ့ဆက်သွယ်ရေးပိုင်းဆိုင်ရာပေါ့နော်အတိကအင်တာနက်ကိုဖြတ်တောက်လိုက်တဲ့ကိစ္စကကျွန်တော်တို့တော်တော်အခြေအနေဆိုးတယ်လို့ယူဆပါတယ်ကျွန်တော်တို့ဒီဒီမိုကရေစီဟိုဥတည်ပြီးတွားနေရဆိုတဲ့တိုင်းပြည်တပြည်ပေါ့နော်ဒီလိုမျိုးလုပ်တဲ့ဟာလူထုကိုအမှောင်ချပြီးတော့သူတို့လုပ်ချင်တာလုပ်မယ်ပေါ့နော်အင်တာနက်ဒီဘက်ကြီးရှိပြီးတော့ကျွန်တော်တို့ဒီတော့သတင်းတွေဘက်ကြီးပို့ပေးနိုင်တဲ့အခြေမျိုးပါတော့မှသူတို့ကစနစ်တကျအလိန်လေပြီးတော့ပေါ့နော်အသတင်းအမှန်ပြန်ကြားရေးဘာညာဆိုပြီးတော့ propaganda ပေါ့နော်သူတို့ကိုအမှောင်ချပြီးတော့နိုင်ငံလက်ပတ်ဖို့လှုပ်ထားပြီးတော့ကျွန်တော်တို့လုံးဝမလုပ်အပ်တဲ့ကိစ္စမျိုးဖြစ်တဲ့အတွက်ကျွန်တော်တို့ကထူးကန့်ကွက်တယ်ကျွန်တော်တို့အခုအဲ့ဒီကိစ္စကိုဟို Washington DC မှာအကုန်လုံးပေါ့နော်ဆန္ဒပြသွားဖို့အဲ့လိုဟာကြီးလေးစီစဉ်နေတာရှိပါတယ်ဒီဥစ္စာကလုံးဝမလုပ်အပ်တဲ့ကိစ္စပေါ့နော်အဲ့ဒါလုံးဝကန့်ကွက်ပါတယ
်ရခိုင်ပြည်နယ်တွင်းက MPT နဲ့ Telenor Internet Data ဝန်ဆောင်မှုတွေကိုယာယီရပ်ဆိုင်းဖို့အတွက်ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကညွှန်ကြားထားလို့အင်တာနက်တွေယာယီဖြတ်တောက်ထားပေမဲ့ဖုန်းခေါ်ဆိုမှုနဲ့ SMS စာတိုဝန်ဆောင်မှုတွေကတော့ဆက်လက်ရရှိနေမှာဖြစ်ကြောင်းအကြောင်းကြားခဲ့တာဖြစ်ပါတယ်ရှင
်မဆုမွန်စူးစီးတင်ပြသွားတာပါရှင်ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်အကြံပေးခြင်းနဲ့နားဆင်တို့ရဲ့တည်တခြင်းတွေတောင်းယူလို့ရဆိုရင် VOA American အတံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်သလို email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါတယ်ဖုန်းနံပါတ်ကတော့2323822555ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA American တန်ကနေ2019ခုနှစ်ဇွန်လ25ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190တို့ကနေနားဆင်နိုင်တယ်လို့ VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ရှင်။အခုဒုတိယပိုင်းအစီအစဉ်မှာတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့အတူကမ္ဘာသတင်းတွေထဲကမြန်မာပြည်ကြောင်းကောက်နှုတ်ချက်အီရန်အုံအင်္ဂလိပ်သင်ခန်းစာနဲ့အတူ
ဒီလိုအထူးစည်းဝါးရေးဆောင်စီမံခန့်ခွဲမှုကော်မတီကသူတစ်ဖြစ်ဒီနေရာရောကျေးပေးတဲ့အပေါ်မှာဖွင့်လင်းမြင်လာမှုအင်မတန်အားနည်းတယ်ဟိုကျွန်မဆိုရင်မသိဘူ
းပြည်သူလွတ်တော်အမတ်ဒေါ်အေးမြတ်မြမျိုးနဲ့ဆက်သွယ်မေးမြန်းထားတဲ့စီးပွားရေးအစီအစဉ်ကိုလည်းနားဆင်ကြရမှာပါနောက်ပိုင်းမှာတုတ္တဆောင်နဲ့အမေရိကန်တခွင်အစီအစဉ်နဲ့နားဆင်ရပါမယ်ရှင်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးထုတ်လွှင့်ပေးသွားပါမယ်လိန်တူချစ်သူတွေကြားလက်ထက်ထိမ်များခွင့်ကိုဖွဲ့စည်းပုံပါအခွင့်အရေးတရားအဖြစ်အမေရိကန်တရားရုံးချုပ်က2015ခုနှစ်ဇွန်လ26ရက်နေ့ကအတည်ပြုခဲ့တာမို့လို့အခုဆိုရင်၄နှစ်ရှိသွားပါပြီ။သမိုင်းဝင်ဒီပြဋ္ဌာန်းချက်ကြောင့်လိန်တူစုံမဲ့သူတွေကြားလက်ထက်ထိမ်များမှုကိုအများလက်ခံလာတာတွေပိုများလာပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာလည်းဒီကိစ္စကနိုင်ငံရေးမှာတော့အရေးပါတဲ့ဆွေးနွေးညှင်းခုံစရာကိစ္စတရားအဖြစ်ဆက်ပြီးရှိနေတဲ့အကြောင်းသတင်းတောက် Brian Patton ပေးပို့ထားတဲ့သတင်းလွှာကိုကိုငင်းချန်ကပြောပြမှာပါရှင
်။လိန်တူဆုံမဲ့သူနှစ်ဦးဖြစ်တဲ့အက်ဒီဘိုဂတ်နဲ့ရောဘတ်လီတို့ဟာလွန်ခဲ့တဲ့နှစ်နှစ်ကပန်ဆီဗီးနီးယားပြည်နယ်မှာလက်ထပ်ခဲ့ချိန်ကသူတို့ရဲ့မင်္ဂလာဆောင်ဟာထူးခြားနေလိမ့်မယ်လို့မိသားစုဝင်တွေမိတ်ဆွေအပေါင်းအသင်းတွေကမျှော်လင့်ခဲ့ကြတာပါ။အက်ဒီဘိုဂတ်ကအခုလိုပြောပါတယ်
။ We had a lot of people expecting or you know being
ကျွန်တော်တို့ရဲ့မင်္ဂလာဆောင်ဘယ်လိုပုံစံမျိုးနဲ့တွေ့ရမလဲဆိုတာစိတ်ဝင်စားကြသူတွေအများကြီးရှိခဲ့ပါတယ
်။ဒါပေမဲ့လည်းတမန်မင်္ဂလာပွဲတွေလိုပဲတဦးနဲ့တဦးမေတ္တာထားပေါင်းသင်းနေထိုင်သွားမယ့်အကြောင်းကိုတရားဝင်ကတိပြုတဲ့အစဉ်အလာထိမ်းမြားမင်္ဂလာလက်ထပ်ပွဲတစ်ခုထပ်မပိုခဲ့ပါဘူး
။ It puts us equal to everybody else.
တခြားလူတွေလိုပဲဒန်းလူဖြစ်သွားတယ်လို့ခံစားရပါတယ်။ကျွန်တော်တို့တော့လက်ထပ်တယ်ဆိုတာယောက်ျားနဲ့မိန်းမပဲဖြစ်ဖြစ်ယောက်ျားအချင်းပဲဖြစ်ဖြစ်အားလုံးအတူတူပါပဲ
။ Robert Lee ကအခုလိုပြောသွားတာပါ။American ပြည်တော်စုမှာလိန်တူစုံမဲ့သူတွေအချင်းချင်းလက်ထပ်ထိမ်းမြခွင့်ကိုတရားရုံးချုပ်ကလွန်ခဲ့တဲ့၄နှစ်တုန်းကအတည်ပြုပေးခဲ့တာပါအခုအချိန်မှာတော့လိန်တူထိမ်းမြခြင်းကိုထောက်ခံသူ60ရာခိုင်နှုန်းအထိရှိလာနေပြီးတော့လွန်ခဲ့တဲ့15နှစ်တုန်းကတော့ဒါကိုကန့်ကွက်သူ60ရာခိုင်နှုန်းလောက်ရှိခဲ့တာလို့ဖြူးသူတေသနာဌာနကပြောပါတယ်ကမ္ဘာတဝန်းနိုင်ငံပေါင်း29နိုင်ငံမှာလည်းလိန်တူထိမ်းမြခွင့်ကိုတရားဝင်အတိအမှတ်ပြုထားပြီးဖြစ်တယ်လို့အာရှဒေသမှာဆိုရင်တော့ထိုင်ဝမ်မှာလိန်တူထိမ်းမြခွင့်ကိုဒီနှစ်ထဲမှာစတင်ပြဋ္ဌာန်းလိုက်တာပါအမေရိကန်ပြည်ထောင်စုမှာလိန်တူထိမ်းမြခြင်းကိုကန့်ကွက်တာတွေရော့ကျလာတယ်ဆိုပေမဲ့ဒီကိစ္စကနိုင်ငံရေးမှာတော့အလေးထားဆွေးနွေးညှင်းခုံစရာကိစ္စတစ်ခုအဖြစ်ဆက်ပြီးရှိနေပါတယ်သမရိုးကြကွန်ဆာဗေးတစ်တန်ဖိုးတွေကိုအားပေးတဲ့သမရထရန့်ဘက်ကနေလူလူထောက်ခံမှုရဖို့အတွက်ခရီးရန်အဖွဲ့တွေကဒီကိစ္စကိုအတုံးချပြောဆိုလေးရှိသလိုဘာသာရေးကိန်းဆိုင်တဲ့ဒီမိုကရက်တချို့တောင်ဒီလိုအတုံးချသူတွေထဲမှာပါပါတယ်။မိသားစုသုတေသနကောင်စီကပီတာစပရစ်ကအခုလိုပြောပါတယ
်။ I think this is a problem for the Democrats.
ဒီမိုကရက်တစ်အကြအစွန်းရောက်လူမှုရေးရာမူဝါဒတွေနဲ့အစွန်းရောက်မှုတွေများလာတာနဲ့အမျှပါတီအတွက်ပြဿနာဖြစ်လာပါတယ်။သူတို့ကိုအစဉ်အဆက်ထောက်ခံလာသူအတချို့အတွက်လည်းဆက်ပြီးထောက်ခံဖို့ခက်လာစေပါတယ်
။ဒါပေမဲ့ဒီသုံးသက်ချက်ကဒီမိုကရက်ပါတီကနေသမရလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ဖို့ကြိုးစားနေသူပြီးဘူဒက်ဂျက်တို့လိုလူတွေအတွက်ကတော့မှားပါလိမ့်မယ်။အိန္ဒိယနာပြည်နယ်စောက်ပန်းမြို့တော်ဝန်ဘူဒက်ဂျက်ဟာအမျိုးသားတယောက်နဲ့လက်ထပ်ထားတဲ့လိန်တူဆုံမတ်သူတဦးပါ။လူလူထောက်ခံမှုတိုးလာနေသူတဦးဖြစ်ပြီးတော့ကြားမလိန်ရွေးချယ်မှုကိုပွင့်ပွင့်လင်းလင်းချပြတဲ့အတွက်ကြောင့်လဲအခုလိုထောက်ခံမှုပိုရလာစေတာလို့ထောက်ခံသူတွေကပြောပါတယ်။လူအခွင့်အရေးလှုပ်ရှားသူဒေးဗစ်စတေးစီကအခုလိုပြောပါတယ်။
Voters feel like if they're being honest and open about who they are.
ကိုယ့်ရဲ့လိမ်မိုင်းဆိုင်ရာရွေးချယ်မှုကိုဘယ်လိုလူမျိုးလဲဆိုတာကိုရိုးသားသားမညာပဲပြောတာမျိုးမဲဆန္ဒရှင်တွေကလိုလားပါလေ။ဒါကမဲဆန္ဒရှင်တွေအပေါ်မကွယ်မဝဲရိုးသားတယ်ဆိုတဲ့သဘောလေးဖြစ်ပါလေ
။အခုလိုနိုင်ငံရေးမှာထည့်သွင်းဆွေးနွေးပြောဆိုကြတာတွေအပြင်
၊ကွဲပြားခြားနားမှုတွေစုဝေးတည်ရှိတဲ့အမေရိကန်ပြည်ထောင်စုမှာလိင်တူလက်ထက်ထိမ်းမြမှုတွေကတော့တနေ့တခြားပိုလို့များလာနေပြီးတော့လူအဖွဲ့အစည်းတွင်ပုံမှန်စိတ်ပိုင်းတစ်ခုလိုဖြစ်လာနေတာပါခင်ဗျာ
။ကိုငိမ့်ချမ်းပြောသွားတာပါရှင်။အခုတော့ကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်ချောင်းကိုမူလဆောင်ပါရှင်ရဲ့အဘော်မပြတ်အောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီရှင်။India's experiment with sub-regional initiatives ဆိုတဲ့ခေါင်းစဉ်နဲ့ဒေတာရင်းအဖွဲ့တွေနဲ့ပတ်သက်လို့အိန္ဒိယနိုင်ငံကဆောင်ရွက်တင်တာတွေအကြောင်းသုံးသပ်ထားတဲ့ဆောင်းပါးတစ်စောင်ကို Eurasia Review မှာဇွန်လ24ရက်နေ့နေဆွဲနဲ့ဖတ်ရပါတယ်။နှစ်ပေါင်းကြာလာတဲ့အခါမှာအဖွဲ့အစည်းတွေအတွင်းမအောင်မြင်မှုတွေဖြစ်ခဲ့ရတာဟာဒေတာရင်းမှာစီးလုံးညီညွတ်ရေးကိုအဟန့်အတားဖြစ်စေတဲ့အိန္ဒိယနဲ့ပါကစ္စတန်ပြည်ပခါတစ်ခုတည်းကြောင့်မဟုတ်ပါဘူးလို့ဆိုပါတယ်။ဒါဟာအိန္ဒိယဥဆောင်တဲ့ဒေတာရင်းပူးပေါင်းဆောင်ရွက်မှုတွေမှာကမ္ဘာတကွင်းလမ်းတစဉ်လို့ခေါ်နေကြတဲ့တရုတ်နိုင်ငံရဲ့ပိုလန်မှာစီမံကိန်းမှာပါဝင်နေတဲ့နိုင်ငံတွေအပေါ်တရုတ်ရဲ့ဩဇာလွှမ်းမိုးလာတာကြောင့်ဖြစ်တာလဲသိတာထင်ရှားတယ်လို့ဆိုပါတယ်။ဘမ်စတစ်ကတောင်အာရှနဲ့အရှေ့တောင်အာရှဒေသတွင်းအဖွဲ့ဖြစ်ပြီးတောင်အာရှနိုင်ငံတွေနဲ့ဆက်ဆံရေးမှာအိန္ဒိယကဘယ်လိုစီမံခန့်ခွဲသလဲဆိုတာပေါ်မှာမှီတည်နေပါလိမ့်မယ်။အိန္ဒိယဟာအိန္ဒိယနိုင်ငံတွေကထင်ရှားတဲ့နိုင်ငံရေးအုပ်စုတွေနဲ့အကျိုးဖြစ်မဲ့ကိစ္စတွေကိုပူးပေါင်းဆောင်ရွက်ရေးကိုအာရုံစိုက်ပါတယ်။ဥပမာအဖြစ်ဘင်္ဂလားဒေ့ရှ်ကအဝါမီလိဂ်ပါတီနဲ့အဆင်ပြေရင်အကျိုးရနိုင်မယ်လို့ယူဆပါတယ်။ဒေတာရင်းမတူကွဲပြားတဲ့နိုင်ငံရေးအုပ်စုတွေနဲ့ဆက်သွယ်ရေးမှာအိန္ဒိယကလူလူလာလာမရှိတာဟာအပြန်အလှန်ဆက်ဆံရေးပိုပြီးမပြေမလည်ဖြစ်လာစေရုံသာမကဒေတာရင်းတသားတည်းပေါင်းစည်းရေးကိုပါအဓိကပိတ်ဆို့ဟန့်တားရလဲကြပါတယ်။နီပေါ်နိုင်ငံနဲ့ဆက်ဆံရေးပြန်ကောင်းအောင်လုပ်ရတာကလည်းအိန္ဒိယအတွက်စိန်ခေါ်မှုတစ်ရပ်ဖြစ်နေပါတယ်။ဒီနေ့အဖြစ်အိန္ဒိယဟာအိန္ဒိယနိုင်ငံတွေကဘလို့နှစ်သက်သဘောကျမှုမျိုးနဲ့အတွေ့အခေါ်တွေနဲ့မဆိုနိုင်ငံရေးအရာလဲပူးပေါင်းဆောင်ရွက်နိုင်ဖို့ကိုလည်းကြိုးပမ်းရမှာဖြစ်ပါတယ်။နိုင်ငံရေးနဲ့ဘာသာရေးမတူကွဲပြားတဲ့အိန္ဒိယခေါင်းဆောင်တွေဟာအိန္ဒိယနိုင်ငံတွေရဲ့စိတ်ခံစားချက်နဲ့ယက်တီချက်တွေကိုအလေးမထားကြပါဘူး။ဒါဟာအိန္ဒိယနိုင်ငံတွေမှာအိန္ဒိယစန့်ကျင်ရေးပုံရိပ်တွေကိုတိုးပွားလာစေဖို့အကြောင်းဖြစ်တယ်လို့လည်းဆောင်းပါးရှင်ကရေးပါတယ်။အိန္ဒိယဟာဒေသတွင်းမှာတရုတ်ရဲ့ဩဇာသက်ရောက်မှုရှိနေတဲ့အိန္ဒိယနိုင်ငံတွေမှာယုံကြည်အားထားရပြီးလက်သင့်ခံနိုင်တဲ့တိုးတက်မှုတွေရှိစေမဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်တဲ့စီမံကိန်းတွေကိုအချိန်မီထမြောက်အောင်မြင်ဖို့အာရုံစိုက်ရမှာဖြစ်ပါတယ်။အိန္ဒိယရဲ့အရှိမျောဝါဒဟာအရှိတောင်အာရှဒေသတွင်းကစိတ်ကမ်းမြို့လေးတွေအပြင်ဘင်းစတစ်အဖွဲ့ဝင်တွေပေါ်မှာပါသဘောထားသေးသေးထားပြီးချဉ်းကပ်မှုမျိုးနဲ့အတင်းရှိမတိုးတင်ဘူးလို့လည်းရေးသားပါဗျ။ဒေတာရင်းနိုင်ငံတွေဟာတရုတ်ရဲ့ BRI ပိုလန်မှာစီမံကိန်းအောက်မှာပင်လယ်စိတ်ကမ်းတွေအပြင်စီမံကိန်းတွေတစ်ခုနဲ့တစ်ခုချိတ်ဆက်ဆောင်ရွက်နေကြုံသာမကပဲတရုတ်နိုင်ငံစီကနေလက်နက်တွေနဲ့စစ်ဖက်ဆိုင်ရာအထောက်အပံ့ကိရိယာတွေကိုလည်းဝယ်ယူရရှိနေကြတာဖြစ်တဲ့အကြောင်းဒေါက်တာမာနုစ်ကူမာမစ္စရာရဲ့ဆောင်းပါးကို Eurasia Review မှာဖတ်ရှုနိုင်ပါတယ်ရှင်။
2019ခုနှစ်ပထမနှစ်ဝက်ဟာမကြာခင်ရက်ပိုင်းအတွင်းမှာပဲကုန်ဆုံးတော့မှာဖြစ်ပါတယ်။ဒီပထမနှစ်ဝက်အတွင်းတိုင်းပြည်မှာဖြစ်ပျက်ခဲ့တဲ့ဖြစ်ပျက်နေတဲ့နိုင်ငံရေးနဲ့တခြားအခြေအနေရရကိုကြည့်ပြီးလာမယ့်ဒုတိယနှစ်ဝက်အတွက် VOA သောတာရှင်တွေဘယ်လိုများခန့်မှန်းမျှော်လင့်ကြပါသလဲ။အကောင်းဘက်နဲ့အဆိုးဘက်ဘယ်ဘက်ကိုပိုအလေးတာတဲ့ခန့်မှန်းမျှော်လင့်ချက်မျိုးရှိကြပါသလဲ။အခုလာမယ့်အင်္ဂါညဒိုင်းလေးလိုင်းအစီအစဉ်မှာဆွေးနွေးပြလဲကြရအောင်ပါ။ဒီအစီအစဉ်မှာဒိုင်းအပောင်းဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညမီပို့ထားပေးပါ။ဒါရိုက်မပါဝင်နိုင်ရင်လည်းကိုယ်ဆွေးနွေးကြတာကိုလူရင်းတူရှင်ရေးသားပြောဆိုပြီးစာသားဒါမှမဟုတ်အသံဖိုင်နဲ့ကြိုပို့ထားလို့ရပါတယ်။ VOA ရဲ့ Facebook စာမျက်နှာပေါ်ကဒီအစီအစဉ်အသိပေးကြေညာချက်အောက်မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်။တင့်တော်တဲ့ဆွေးနွေးချက်တွေကိုအစီအစဉ်ထဲမှာထည့်သွင်းဖော်ပြပေးသွားမှာပါ။ VOA ရဲ့ဖုန်းနံပါတ်က1239333999လေး၊ email လေးစာက burmese@voanews.com နဲ့ Facebook ကတော့ VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ။
အခုညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလက်ကြောက်ကိုထပ်မံဖိတ်ခေါ်ပါရရှင်။အခုဆက်ပြီးတော့နာဆင်လေးလာကြရမယ့် American Style Indian 3 English သင်ခန်းစာကိုတော့ဒေါ်လှလှတန်းကစီစဉ်ပို့ချပေးထားပါရရှင
်။ဒီကနေ့မင်းတင်ပြမယ့် EDM အသုံးကတော့
Once in a Blue Moon
ဖြစ်ပါတယ်။စာလုံးပေါင်းက O N C E once ka the J I N N tema a taku B L U E blue ga apya yang MOON moon ga la min su ro squite thung ye thai yai dibe ga ro apya yang la tchi mo di thong sin tet la na ga ro american pi taung su ye pi ne de khu phit de main pi ne shi le tama rue ye moli wata khan man ji leswe sa out the ga lu su ba de ai di ma pyet grein go tat ma ya ma chuma ro myama ma lu be la pi la gwe ne tat ma ya ma la pi go ani yang ne phyat ta tha de lu su ba de la ha tla ta kha pi da mya bi me lu le တချို့လတွေမှာတော့ဒုတိယအကြိမ်တလထဲလနှစ်ခါပြည့်တဲ့အခါတွေလည်းရှိပါတယ်ပထမလပြည့်ကိုအနီရောင်ခြေပြထားပြီးဒုတိယလပြည့်ကိုတော့အပြာရောင်နဲ့ခြေပြထားရကနေအပြာရောင်လဆိုတဲ့အတုံးဆင်းတက်လာတာဖြစ်ပါတယ်ဆလိုတာကတော့တလမှာလပြည့်နှစ်ခါကြုံဖို့ကခေရင်လာတယ်လို့ once in a blue moon ဆိုတဲ့အတုံးကလည်းကြုံတောင့်ကြုံခဲအဖြစ်မျိုးကိုရည်ညွှန်းပြောတာဖြစ်ပါတယ်တဲ့ကိုပြုတ်လို့ခဲလာတယ်ဆိုရင်ဒီအတုံးကိုရည်ညွှန်းအတုံးပြုတ်နိုင်ပါလေ George Ruby ရဲ့ဥမာကိုနားဆင်ကြည့်ကြရအောင
် I like to eat out at expensive restaurants but since I've started saving I only eat out once in a blue moon
ကျွန်တော်ကအကောင်စားစားတော့ဆိုင်တွေမှာထွက်စားတာကြိုက်တယ်ဒါပေမဲ့လို့ကျွန်တော်ပတ်စံစစုကလေးကနောက်ပိုင်းမှာအပြင်သိပ်ထွက်စားခဲလာတယ်လို့အဓိပ္ပာယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ I like to eat out at expensive restaurants, but since I've started saving, I only eat out once in a blue moon.
တခုခုကိုကြုံတောင့်ကြုံခဲလုပ်တယ်။တော်ရုံတန်ရုံနဲ့မလုပ်ဘူး။လုပ်ခဲလာတယ်ဆိုရင်ဘယ်လိုပြောမလဲ
။ Once in a blue moon.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာဖြစ်ပါရဲ့ရှင်။အခုစီးပွားရေးကဏ္ဍကိုဆက်ပြီးတော့နှာစင်ချရအောင်ပါ။အထူးစီးပွားရေးစုံတွေဟာစီးပွားရေးဖွံ့ဖြိုးမှုတစ်ခုတည်းအတွက်တည်းမဟုတ်ဘဲလူမှုရေးတရားမျှတမှုဥရုယာတိပြောင်းလဲမှုတိုက်ဖျက်ရေးတို့ကိုပါအလေးထားဖို့2019ခုနှစ်ကုလသမဂ္ဂရဲ့ကမ္ဘာယင်းနှိမ့်နှံမှုအစီရင်ခံစာမှာအလေးပေးတိုက်တွန်းထားပါတယ်။မြန်မာနိုင်ငံကလက်ရှိသီလဝါအထူးစီးပွားစုံမှာတော့မြေယာယော်ကြီးကိစ္စပွင့်လင်းမြင်သာမှုကင်းမဲ့နေပြီးလူမှုရေးတရားမျှတမှုအတွက်လည်းကြိုးပမ်းနေရဆဲဖြစ်တယ်လို့ပြောဆိုလာတဲ့ရန်ကုန်တိုင်းကြောက်တန်းမြို့နယ်ပြည်သူ့လွှတ်တော်အမတ်ဒေါ်အေးမြတ်မြတ်မြို့နယ်ဆက်သွယ်ပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်ရှင်
သမဂ္ဂရဲ့2019ခုနှစ်ကမ္ဘာယင်းနှိမ့်နှံမှုအစဉ်ခံစားမှာတော့အထူးစီးပွားရေးစုံတွေကိုအလေးပေးဖော်ပြထားပါတယ်။ပြီးခဲ့တဲ့5နှစ်တာကာလအတွင်းကမ္ဘာပေါ်မှာအထူးစီးပွားရေးစုံပေါင်း1000တည်ထောင်ခဲ့ကြပြီးလာမယ့်နှစ်တည်းအတွင်းနောက်ထပ်500ထွက်ပေါ်လာဖို့ရှိနေပါတယ်။ကုလသမဂ္ဂစီးပွားရေးနဲ့လူမှုရေးဆိုင်ရာဌာနရေးရှည်ဖွံ့ဖြိုးမှုဆိုင်ရာဗန္ဒာရေးရုံးရဲ့ညွှန်ကြားရေးမှူးနာဗစ်ဟနီဖ်ကတော့အထူးစီးပွားရေးစုံတွေကစီးပွားရေးဖွံ့ဖြိုးမှုတင်မဟုတ်ဘဲလူမှုရေးတရားမျှတမှုကိုပါအလေးထားကြဖို့တိုက်တွန်းထားပါတယ်
။ The future special economic zones should focus that the zones not only deliver economic growth but also social benefits and help
အနာဂတ်အထူးစီးပွားစုံတွေအနေနဲ့တော့စီးပွားဖွံ့ဖြိုးတိုးတက်မှုအတွက်တင်မဟုတ်ဘဲလူမှုရေးအကျိုးမြတ်တွေကိုလည်းအလေးထားရမှာဖြစ်ပါတယ်။ဒါအပြင်သဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းကာကွယ်ရေးရာသီဥတုပြောင်းလဲမှုကိုတိုက်ဖျက်ရေးလူမှုအတိုင်းဝန်းကြားသာဓုညီမျှမှုရှိရေးကိုဖန်တီးနိုင်ရေးကိုလည်းအထောက်အကူဖြစ်စေဖို့တင့်ပါတယ်ဆိုလိုတာကတော့ဒီအထူးစီးပွားရေးဇုံတွေကိုစောင့်ကြည့်သုံးသပ်တာမှာလူမှုရေးဆိုင်ရာအခြေအနေတွေနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာတိုင်းတာသတ်မှတ်ချက်တွေလည်းပါဝင်လာမှာပ
ါမြန်မာနိုင်ငံမှာလက်ရှိတီလဝအထူးစီးပွားရေးဇုံရှိနေပြီးနောက်ထပ်အထူးစီးပွားရေးစုံတွေထပ်ပြီးထွက်ပေါ်လာဖို့လည်းရှိပါတယ်။ရန်ကုန်တိုင်းကြောက်တမ်းမြို့နယ်တွင်ကလက်ရှိလဲပတ်နေပြီဖြစ်တဲ့တီလဝါအထူးစီးပွားရေးစုံကတော့နိုင်ငံစီးပွားဖွံ့ဖြိုးရေးအတွက်အလားအလာကောင်းအဖြစ်ကြောက်တမ်းမြို့နယ်ပြည်သူ့လွှတ်တော်အမတ်ဒေါ်အေးမြတ်မြတ်မြို့ကထောက်ခံပါတယ်။
ဒါပေမဲ့မြေယာရွက်ကြီးကိစ္စတချို့ကတော့မပြီးပြတ်သေးပါဘူ
းဒီအကောင့်တွေပေါ်တဲ့အပိုင်းလိုက်ကိုသူတို့လျှော်တာတွေရှိတယ်ကျွန်တော်တို့လည်းတော်တော်အဆင်ပြေသွားတယ်ရတယ်ပေါ့နော်ဒါပေမဲ့အဆင်မပြေတာလည်းကြံသေးတယ်အထူးသဖြင့်ဘယ်လိုအဆင်မပြေလဲဆိုတော့ကျွန်တော်တို့အဲ့ဒီတီလုံးကအထူးစိတ်ဝါးရေးစုံနေရနေပါတဲ့သူတွေကိုထည့်ခိုင်းပြီးတော့မှနေရာပြန်ရွှေ့တာပေါ့နော်အဲ့တော့ပြန်ရွှေ့တော့သူတို့အိမ်ယာတွေပေါ်တယ်ပေါ်တော့အဲ့ဒီနေရာမှာအမြင်ပြန်သိရတယ်ပေါ့အဲ့ဒီနေရာမှာရှိတဲ့အတောင်တွေကနေသူကအမြင်ပြန်သိနေပေးပါမယ်ဆိုပြီးတော့မှခရီးကုန်းနဲ့ပေးတယ်အခုချိန်ကြီးအောင်ဟိုသိနေနေရတော့ဆွံ့လိုက်ရတယ်ဒါပေမဲ့လည်းအိမ်ယာကသူတွေမရသေးပေါ့အဲ့လိုအဆက်တရှို့တော့ရှိတယ်ဘွာတော့အရင်ကောင်းတယ်ဘူတိုင်းအကောင့်ပေါ်ပေးဖို့နဲ့ဒီကျန်နေတဲ့ကျော်ကြီးကိုအများဆုံးပေးဖို့ပြတ်ပေါ့နော်အဲ့လိုမျိုးဆောင်ရွက်ထားတာရှိပါတယ်ရှိ
မြေယာရောကြီးကိစ္စကိုမြေသိမ်းခံရသူတွေနဲ့တာဝန်ရှိသူတွေကြားအချင်းချင်းညှိနှိုင်းမှုနဲ့အဆင်ပြေသွားကြတာရှိသလိုအဆင်မပြေမှလွတ်တော်အမတ်ကတည်ရတာမျိုးဖြစ်တယ်လို့လည်းဒေါ်အီးမြမြမျိုးကပြောပါတယ်
။နောက်တစ်ခုကကြတော့တီလဝါအထူးစည်းဝါးရေးစုံစီမံခန့်ခွဲမှုကော်မတီကလုပ်တဲ့အပေါ်မှာဒီနေရာအထူးသဖြင့်ဒီနေရာရောကြီးပေးတဲ့အပေါ်မှာဖွင့်လင်းမြင်သာမှုအင်မတန်အားနည်းတယ်။ဟိုကျွန်မဆိုရင်မသိဘူး။ကျွန်တော်ပြဿနာဖြစ်တဲ့ဆိုလေဒါကျမစီရောက်လာမှသာသိရတာဟိုပြေလည်သွားပြီလက်တိုက်ချိုးအဆင်ပြေသွားပြီဆိုမသိဘူးပေါ့နောက်တစ်ခုကကြာမူကတော့အရန်ကောင်းတယ်စိုက်ကရဲမှုပေါ့နော်အဲ့ဒီဒါမဲ့အကောင့်ပြဖော်နေတဲ့လူတွေရဲ့ကိုလိမ့်မြင့်သာမှုမရှိတဲ့အပိုင်းတွေတယောက်တစ်မျိုးလုပ်တဲ့အပိုင်းတွေကျွန်တော်တို့အရန်ပြန်ကြားရတယ်ပေါ့ကျမကိုဝင်ကြီးတွေနဲ့တွေ့တဲ့အခါတိုင်းနဲ့တိုင်းဝင်ကြီးတွေကပြည်အောင်စုကဆိုင်တယ်လို့ပြောတယ်ပြည်အောင်စုကဝင်ကြီးတွေကပြောလို့ရှိရင်မြန်မာရောကြီးကိစ္စကတော့တိုင်းနဲ့တိုင်းကပဲလို့ပြောတယ်ပေါ့နော်အဲ့လိုမျိုးကိစ္စမျိုးတွေကအခုရှိရှိနေတာဒါကတော့ကျမကသဘောမကျဘူးဒါအမှန်တိုင်းပြောတာပေါ့နော်
မြရာရောကြီးကိစ္စတွေဆောက်ရွက်ပေးနေပြီးလွတ်တော်တွင်မှလည်းတီလဝါအထူးစည်းဝါးရေးဆောင်အရေးဆွေးနွေးနေတဲ့လွတ်တော်အမတ်ဒေါ်အေးမြမြမျိုးကတော့အစိုးရရန်တရားတွင်ပေါင်းစပ်ညှိနှိုင်းဆောက်ရွက်မှုကအင်မတန်မှကိုအားနေပြီးဘသူမှတာဝန်ရှိတယ်လဲဆိုတာကလည်းတခါတလေရှင်းရှင်းလင်းလင်းမရှိတာကြောင့်ဖြည့်ရှင်းရခက်တယ်လို့လည်းပြောပါတယ်
ဒီကတော့ဒီစီမံခန့်ခွဲမှုကော်မတီရဲ့ပြည်အောင်စုအစိုးရရဲ့ရန်ကုန်တိုင်းအစိုးရရဲ့ဒီဒေတာဆိုင်ရာတွေရဲ့ပေါင်းစပ်ညှိနှိုင်းမှုဟိုလာတော်တော်လေးကိုနည်းတယ်လို့ပြောရမယ်ပေါ့နော်ဆိုရင်ကျွန်မကတော့ပထမဆုံးတာဝန်ကျလာခဲ့တာဒီအဓိကတော့ဒီနေရာရောကြီးကိစ္စနဲ့ပြန်လည်နေရာချထားရေးဆောင်အပ်ပြည်သူတွေရဲ့အဆင်မပြေမှုကိုကျွန်မကမြင်ရတော့လေကျွန်တော်တို့အစိုးရကလုပ်ခဲ့တယ်ပေါ့လေကျွန်တော်တို့အစိုးရခင်မှာတော့ကျွန်မဒါတွေတော့ဟိုမချစ်စင်ပါဘူးပို့အစင်တီတာဖြစ်စင်တယ်ဆိုရတော့ပြည်သာစုဝင်ကြီးကတော့ဒါဒီလောက်တဲ့အစီအစဉ်မျိုးပူလင်းမြေသားဆိုတာရှာပြပါမယ်ပါညာဂရိပေးတယ်ပေါ့နော်ဒါပေမဲ့လည်းအဲ့ဒီအတိုင်းမဖြစ်လာဘူးကျွန်မမင်းစံလမ်းတွေကိုပြန်လာတဲ့အချိန်မှာပြည်သာစုဝင်ကြီးနဲ့အဲ့လိုဆွေးနွေးနေပြီးတော့ပြန်လာတဲ့အချိန်မှာအဲ့ခဏနေရာတော့ကျွန်မပြောတဲ့အစင်မပြေသေးဘူးဆိုတဲ့နေရာကြီးကအဲ့ဒီဆော့ပလိုက်ပြီးတော့အဲ့တော့အဲ့ဒီပြန်လည်နေရာရှာထားရေးအတွက်ကိုဘယ်လိုတောင်းယူပါမလဲဘယ်လိုလုပ်ပါမလဲဆိုတာကိုရှင်းမပြတဲ့အပြင်မြေမြေမှောင်ကောင်းတဲ့ပေါ်ပလိုက်တာပို့ဆုံးလာအဲ့ညာကရှိတဲ့နေရာရောကြီးကိုမပေးဘူးအဲ့ညာမှာရှိနေတဲ့တောင်သူတွေကိုဟိုညှိနှိုင်းပြီးဖယ်ခိုင်းလိုက်တယ်ဂရိပေးလိုက်တယ်ပေါ့နော်တောင်သူတွေကလည်းယုံကြည်ပြီးတော့မှဟိုဖယ်ပေးလိုက်တယ်ဒါပေမဲ့လည်းအဖယ်ပေးလိုက်တဲ့အချိန်ကိုအခုချိန်မြရရောဒီမရဘူးပေါ့ဆိုတဲ့အခါကျတော့အဲ့လိုမျိုးဝယ်ဟားလာတွေကရှိတယ်ဒါကတော့ကျွန်မကမကြိုက်ဘူးပေါ့နော
်နောက်တစ်ချက်ကတော့မြေယာဆုံးရှုံးရသူတွေအလို့အကံရရှိရေးဖြစ်ပါတယ်မီယိုဖလာလဲသမားတွေအနေနဲ့မြေယာဆုံးရှုံးလို့အလို့လက်မဲ့ဖြစ်တဲ့အခြေအနေမှာအထူးစီးပွားရေးဆောင်မှာအလို့အကံမရနိုင်တဲ့အခြေအနေကလည်းရှိနေပြန်တော့လူမှုရေးတရားမျှတမှုဖွံ့ဖြိုးမှုအတွေ့ဆက်ပြီးစူးစမ်းကြရအောင်မှာဖြစ်တယ်လို့ကြောက်တန်းလွတ်တော်အမတ်ဒေါ်အေးမြတ်မြတ်မျိုးကပြောပါတယ်ရှင
်စီးပွားရေးအရာတိုးတက်လာတယ်အရန်ကောင်းတယ်ဒါပေါ်မှာကျွန်မဟိုနိုင်ငံရဲ့အားထားရမယ့်စီမံကိန်းတွေဖြစ်တယ်ပေါ့နော်ဆိုတော့ကျွန်မအရန်ဝမ်းသာတယ်ကျေးဇူးတင်တယ်တိုးတော်လည်းပဲကျွန်တော်တို့ဒေသကလူတွေကနေရာတွေအများကြီးပိုင်ဆိုင်ပြီးတော့မှဆွတ်လွတ်ပေးပြီးတော့မှအာဒီနေရာမှာစီဝါနိုင်ငံစီဝါတက်မယ်ပေါ့နိုင်ငံဝင်တက်မယ်ရင်းနှီးမြှုပ်နှံမှုတွေကောင်းမယ်ဆိုဒီဒေတာကကျွန်တော်တို့နေတဲ့သူတွေကရောဒီရဲ့ဖွံ့ဖြိုးတိုးတက်မှုရဲ့ဒေလိုက်ပါဖို့လို့ရပေါ့နော်ကျွန်မတို့ဆိုင်မမတ်တောင်းဆိုတာကြားပါပဲဘယ်လိုတလုံးရှင်နေရတခြားဒီလိုလောက်ကန်ခွင်လိုက်ရတာလည်းမှန်တယ်ဒါပေမဲ့အဲ့ဒီပြန်လဲနေရစထားတဲ့နေရာကအိမ်ကြီးအနှဲငယ်တောင်မှရှိတဲ့သူတွေရဲ့ဘဝအုံတောင်မှကျွန်တော်တို့ကဟိုမကဲတင်နိုင်ဘူးပေါ့နော်ဆရာကျွန်တော်တို့ဆရာတို့ကတောင်းသူတွေညားတယ်နေရာနဲ့အတက်မွေးရသူများတယ်စက်မှုဆောင်ကြီးမှာအတက်မွေးဝန်ဆောင်လုပ်ဖို့အတွက်အရှင်းပိုင်းကိုကျွန်တော်တို့ ready ဖြစ်မနေဘူးပေါ့နော်ဆိုတဲ့အခါကျတော့မြေကြီးစွန့်လိုက်ရတယ်ရောကြီးကတော့ရတယ်ပေါ့နော်ဒါပေမဲ့အဲ့ညာရတဲ့ရောကြီးပုံမှာဟိုတိုးပွားအောင်လုပ်ဖို့စီမံခန့်ခွဲဖို့စီးပွားရှာဖို့ဆိုတာလည်းအစဉ်အသင့်မဖြစ်လိုက်တော့ပတ်စံအသုံးတော့ပုံသွားတယ်ပေါ့လေဆိုတဲ့အခါကျတော့အဲ့ညာမှာရှိတဲ့သူတွေကဒီစက်မှုဆောင်ကပြန်လုပ်လို့လဲဆိုရင်လည်းဆန်ဆောင်လုပ်တော့ဒီအောက်ရှိတဲ့အင်းလုပ်ဆိုရင်မလောက်ဘူးပေါ့နော်မလောက်ရဘူးပေါ့ ဆိုတော့အဲ့လိုဆိုတော့အစီအမပြေတဲ့ဘဝတွေအများကြီးရှိရဲ့အဲ့ပုံမှာတော့ကျွန်မပြန်ကုစားဖို့တော့အဆင်စစ်တင်ပြပြီးတော့မှလေးချက်ဖို့ကောင်းမှုနဲ့ဆောင်ရှားမှုတွေရဖို့တော်တော်ကြိုးစားနေပါတယ်
မတ်တင်ဂီတာရဲ့စီးပွားရေးအစီအစဉ်ဖြစ်ပါရဲ့ရှင်။အခုတစ်ပတ်နားဆင်ကြရမယ့်သုတဆုံလေအမေရိကန်တခွင်အစီအစဉ်မှာတော့အမေရိကန်သမ္မတစီးနင်းနဲ့ Air Force လေယာဉ်အကြောင်းကိုအောင်ကတင်ပြပေးထားပါရဲ့ရှင
် Air Force 1လေယာဉ်ဟာအမေရိကန်သမ္မတကမ္ဘာတစ်ဝန်းခီးသွားရမှာအမြဲအသုံးပြုတဲ့လေယာဉ်ကြီးပါ။အခုခါမှာတော့ဒီလေရင်ကြီးထဲမှာဘလို့ဖွဲ့စည်းတိစောက်ထားတာလဲတမရကလေရင်နဲ့ခီးသွားတဲ့အခါမှာဘလို့စားတော့နေထိုင်လဲဘသူတွေကသူလိုအပ်တာတွေကိုလောက်ကင်ဖြည့်ဆည်းပေးလဲဆိုတာတွေကိုတင်ပြပေးမှာပါလူအများစုအတွက်တော့လေရင်ကိုခီးသွားလာရမှာပဲစီးနင်းအသုံးပြုတာဖြစ်ပေမဲ့အမေရိကန်သမ္မတစီးနင်းတဲ့ Air Force 1လေရင်ကတော့သူအတွက်ဝင်းဟင်းတွေကရုန်းကန်တဲ့အိမ်ဖြစ်ပါတယ်အခုခါမှာတော့ Air Force 1လေယာဉ်ကိုဘယ်လိုဖွဲ့စည်းတည်ဆောက်ထားလဲဆိုတာလူများကြည့်နိုင်မှုပုံစံတူတစ်ခုကိုဆောက်လုပ်ပြီး Washington DC အပြင်ဘက်က National Harbor အရမှာပြသထားပါတယ်ဝင်ကြည့်မယ်ဆိုရင်တော့လက်မှတ်ကို airforce1experience.com မှာဝင်နိုင်ပြီးတော့ဝင်ကြေးက30ပါလူရမ်းများတဲ့အချင်းဆိုရင်တော့$35ပါအသက်65နှစ်နဲ့အထက်တက်ကြီးရွယ်အိုတွေတက္ကသိုလ်ကောလိပ်ကျောင်းသားနဲ့အစ်မူတန်းတွေကတော့$22ပဲပေးရမှာပါအသက်၄နှစ်ကနေ12နှစ်အတွင်းဆိုရင်တော့$15ပါလေရင်တစ်စီးလုံးကိုလေ့လာခြင်းကတော့တစ်နာရီလောက်ကြာပါတယ်အဲဒီလိုလာကြည့်မယ်ဆိုရင်တော့လေရင်ထဲကနေရာတွေအကြောင်းကိုလည်းသိရဖို့ကိုယ့်ရဲ့ cell phone နဲ့နှစ်ချက်ယူလာဖို့လည်းလိုပါမယ်ဒါမှသာလေရင်ထဲမှာကြည့်ရှုနေခြင်းအဲဒီနေရာတွေအကြောင်းဖုန်းကနေတဆင့်အတန်ဖိုင်ဖွင့်ပြီးတော့နားထောင်နိုင်အောင်ပါတကယ်ကတော့ဒီလေရင်ဟာတာမန်ကုန်တင်လေရင်တစ်စင်းကို Air Force 1လေယာဉ်အဖြစ်အသုံးများတဲ့ Boeing 747လေယာဉ်ပုံစံနဲ့တထက်ထဲတူအောင်ပြင်ဆင်ထားတာပါဒီလေယာဉ်ကိုစပြီးတော့တက်ကြည့်တယ်ဆိုရင်ပဲလေယာဉ်အင်ဂျင်အကြောင်းကစလို့တယ်လီဖုန်းကနေတဆင့်အခုလိုရှင်းပြပါတယ
် You should be standing by the massive engine Feel free to walk up to it
အင်ဂျင်ကြီးလေးလုံးတက်ဆင်ထားတဲ့ဒီလေယာဉ်ဟာကဘာတစ်ပတ်သုံးမုန်တမုန်အကွာဘွေးဖြစ်တဲ့မိုင်8000ခရီးကိုမရမနာပြန်တက်နိုင်ပြီးတကယ်လို့မြေပြင်ကိုဆင်းသက်မှာကြောင့်အနေရရှိတယ်ဆိုရင်လေဝေဟင်ထဲမှာပဲစီတဲလေရင်တွေစီကနေတဆင်စီပြန်ဖြစ်နေပါတယ်82နာရီလုံးလဲဇက်တိုက်ပြန်တက်နိုင်တာပါတကယ်တော့လေ Air Force 1လို့ခေါ်တာဟာသမရစီးနင်းတဲ့လေရင်ဟာလေကြောင်းထိန်းချုပ်တဲ့မျောစင်နဲ့ဆက်သွယ်တဲ့အခါမှာအမှားအယင်မရှိအောင်အတွက်နာမည်ပေးထားတာပါသမရတက်တန်းကုံဆုံးတဲ့အချိန်မှာသူတို့နေထိုင်ရာပြည်နယ်တွေကိုပြန်လိုက်ပို့လို့ဒီလေရင်ကိုပဲစီးနင်းတဲ့အခါမှာတော့Air Force 1လို့မခေါ်တော့ပါဘူ
း An Air Force 1 has also carried the bodies of our deceased presidents on one final ride to their place of rest.
တပင်ကွယ်လွန်သွားတဲ့တမရဟောင်းတွေကိုနိုင်ငံတော်ဇာပနအခမ်းအနားအတွေ့ရွှေ့ပြောင်းတည်ယူရမှာလဲ Air Force 1ကိုအသုံးပြုပါတယ်တမရ John F. Kennedy, Lyndon Johnson နဲ့တမရ Ford ကိုလည်းဒီလေရင်နဲ့တည်ဆောင်မှုပါတယ်2004ခုနှစ်ကသမရရော်နယ်ရီဂန်ရဲ့ရုပ်အလောင်းကိုတည်ဆောင်ချိန်မှာလဲသူသမရတာဝန်ယူစဉ်ကလေရင်ရဲ့အတွင်းအပြင်အတိုင်းပြန်လည်ပြင်ဆင်ထားပေးခဲ့ပါတယ်။လေရင်ရဲ့ရှေ့ပိုင်းမှာတော့သမရရဲ့အေကန်းအိတ်ခန်းနဲ့အစည်းအဝေးခန်းရုံးခန်းတွေရှိပါတယ်။သမရအိတ်ခန်းမှာတော့တယောက်အိတ်ကဒင်းနှလုံးချထားပါတယ်။ Air Force လေရင်ပေါ်မှာသမရအခန်းထဲကလွဲလို့လေရင်မှုတွေအတွက်သာအိတ်ရရှိပါတယ်။သမရရုံးဝန်ထမ်းတွေအထူးလုံခြုံရေးအဖွဲ့တွေဟာ couch ထိုင်ကုန်နဲ့ကျန်းမြေတွေပေါ်မှာပဲအိတ်ကြရတာပါ။တမရစီးတဲ့လေရင်ဆိုပေမဲ့ဇိမ်ခံဖို့ဆိုတာထက်လုပ်ငန်းအတွက်ဖွဲ့စည်းတည်ဆောက်ထားတာကြောင့်မှာအစည်းအဝေးခန်းကိုကြည့်လိုက်မယ်ဆိုရင်လေထူးခြားချက်တွေကိုတွေ့ရမှာပါပေ4000အမြင့်ကရုံးခန်းဆိုတော့ဇပွဲပေါ်မှာတင်ထားတဲ့ကော်ပီကွက်တွေမမှောက်အောင်အထင်းကွက်တွေလှုပ်ထားတယ်လို့အစည်းအဝေးထိုင်ကုန်တွေမှာဆိုရင်လေစီဘဲထိုင်ကုန်ကပတ်တွေကိုတွေ့ရမှာပါအဲဒီနောက်ကယ်လျက်ကတော့တမရရုံးဖွဲ့ဝင်တွေတမရလုံခြုံရေးအဖွဲ့ဧည့်သည်တွေနဲ့သတင်းတောက်တွေအတွက်နေရာတွေပါဝင်ပါတယ်အမေရိကန်ပြည်ထောင်စုဟာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုအလေးထားတဲ့နိုင်ငံဖြစ်တာကြောင့်သတင်းမီဒီယာတွေတမရသွားလေရာကိုလိုက်ပါနိုင်အောင်စီစဉ်ပေးထားတာပါသတင်းမီဒီယာတွေသာမရှိဘူးဆိုရင်တမရဟာဘယင်းလိုဖြစ်သွားမှာပေါ့လို့လည်းဆိုပါတယ် Air Force 1လေယာဉ်မှာ1965ခုနှစ်ကနေ1994ခုနှစ်အထိအနှစ်30ကြာအမှုထမ်းခဲ့တဲ့ကြီးကြပ်ရေးမှူး Howie Franklin ကတမရ Bill Clinton လက်ထက်ကသ တမရနဲ့ကတောက်ကစဖြစ်ရတဲ့ခုကိုအခုလိုပြောပြပါရယ
် I had to wake him up. He only had 2.5 hours sleep. So I came in and I went
သူကနှစ်နာရီခွဲလောက်ပဲအေးရသေးရမယ်နှိုးဖို့အချိန်ကျနေပါပြီ။ဒါကြောင့်သူ့အေးရသွားပြီးအသားလေးချိန်လိုက်တော့သူကနည်းနည်းလှုပ်သွားပါတယ်။ပြီးတော့အတန်ထွက်ပြီးညီးပါတယ်။နောက်ဆုံးတော့ကျွန်တော်လည်းအေးရကနှိုးရမှာကိုမုန်းလိုက်တာလို့ပြောလိုက်တဲ့အချိန်မှာတော့သမရကဒီလိုဆိုရဲမနှိုးနဲ့ပေါ်ဆိုပြီးပြောပါတယ်။ဒါကတော့အမေရိကန်သမရရဲ့ဓာတ်ရအမိန်ပေါ့ဗျာ။
လေအမှုတန်းနေအနေနဲ့တမရရီနဲ့အခုလိုနီးနီးကက်ကက်ဆက်ဆံခွင့်ရတာကြောင့်သူတို့မှပြောစရာအများပြားလဲရှိနေတာပါ1989ခုနှစ်ကနေ1993ခုနှစ်အထိတမရဖြစ်ခဲ့သူ George H.W. Bush ကတော့ဟင်းဒီဟင်းရဲ့တမျိုးကိုမကြိုက်ဘူးလို့ဆိုပါတယ်တမရအတွဲစားတောက်ဖွဲရပြင်ဆင်ပေးရတဲ့လေယာဉ်ဝန်ထမ်းတဦးဖြစ်တဲ့ Henry Brown က
President Bush he was pretty much a regular standard he didn't have any specific
tamara bosh ka ba phi phi sa du ba belo sa jin ne ba sa jin ne so ra myo le ma shi ba u ta khu ba be tu a pan gao bi zain ko ma chai do a ra ma pa aw shaung bi pin sin pe ya ba de
becky shorts ka ro air force 1 ma prathama song a myo tami le yin a mu dan phit la du ba 1982 khu ne ka ni 1989 khu ne thi tamara tawon yu ge de tamara ronald reagan let the ma sa de a lo lo kain ge da ba
When I was hired my official photograph with President Reagan
လေယံမူရန်ဖြစ်လာတော့တမရရီဂန်နဲ့မှတ်တမ်းတပ်ပုံရိုက်တဲ့အခါမှာသူကပခုံးကိုဖက်ထားပါတယ်ပထမဆုံးအမျိုးသမီးဝန်ထမ်းဆိုတာသူကသိတယ်လေတမရကဖက်လေတကင်းနေတဲ့သူလည်းဖြစ်တော့ကျမကိုဖက်ပြီးဘက်ကြီးဒိုရီအလုံးပေါင်းမိဝတ်တဲ့အခါခြေတစ်ဖက်အရင်ရှို့သွင်းပြီးမှနောက်တစ်ဖက်ကိုထဝရရာဆိုတော့အားလုံးကအတူတူပါပဲဆိုပြီးမိတ်ဆက်ပေးတာကတော့တကယ်ကိုမမေ့နိုင်စရာပါ
Air Force 1 လေယာဉ်ပေါ်မှာမမေ့နိုင်စရာဖြစ်တယ်လေအများပြားရှိနေတာပါ1963ခုနှစ်နိုဝင်ဘာလထဲမှာသမ္မတဂျွန် F. ကင်နေဒီလှုပ်ကြံခံရပြီးတဲ့နောက်ဒုတိယသမ္မတလင်ဒန်ဂျွန်ဆင်ဟာ Air Force 1 လေယာဉ်ပေါ်မှာသမ္မတအဖြစ်ကျန်းသက်စာချိန်ဆခဲ့ဘူးပါတယ်သမ္မတစီးနင်းတဲ့လေယာဉ်ကိုတော့တခြားလေယာဉ်တွေနဲ့ရောထွေးမှုမရှိအောင်ဆိုပြီးတော့သမ္မတအိုက်ဆင်ဟောင်းဝါလက်ထက်မှာ Air Force 1 လို့နာမည်ပေးခဲ့တာပါအခုလို Air Force 1 လေယာဉ်ပုံစံတူတည်ဆောက်ပြီးတော့အမေရိကန်ပြည်ထောင်စုကမြို့တွေမှာလိုက်လံပြသဖို့ The Children's Democracy Project အဖွဲ့ကစီစဉ်လာပါ Rhode Island ပြည်နယ်မှာ Boeing 747ကုန်တင်လေယာဉ်ဟောင်းတစ်စီးကိုတမရစီးနင်းလင့်ရှိတဲ့လေယာဉ်ပုံစံတူဆောက်လုပ်ပြီးအော်တိုဘာလကလေးကဆက်လို့ National Harbor မှာပြသထားတာပါ The Children's Democracy Project အဖွဲ့ဟာအမေရိကန်ပြည်ထောင်စုကတန်း90လောက်ရှိတဲ့ကလေးငယ်မျိုးဆက်တစ်တွေနိုင်ငံအရေးမှာစိတ်ဝင်စားလာအောင်လေ့ကျင့်ပညာပေးနေတဲ့အဖွဲ့ကြီးဖြစ်ပါတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုတဆောင်လေအမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ VOA ရဲ့တနအိစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့ဖန်ယူနားဆင်နိုင်ကြပါလိမ့်ရှင်။အခုဒီမနက်ဖက်ရဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြပေးပါမယ်ရှင်။
အီရန်ဘာသာရေးကောင်ဆောင်အယာတိုလာအလီခါမီနီကိုအတိအကျပြစ်မှတ်ထားတဲ့အီရန်အပေါ်ဘန္ဒာရေးအရာတန်ခတ်ပိတ်ဆို့မှုတစ်ကိုတနင်္လာနေ့မှာအမေရိကန်သမ္မတဒေါ်နယ်ထရန့်ကချက်မှတ်လိုက်ပါတယ်။အထိနာစီမဲ့တန်ခတ်ပိတ်ဆို့မှုတစ်လို့လည်းသမ္မတကပြောပါတယ်။ဘာသာရေးကောင်ဆောင်ခါမီနီနဲ့အီရန်နိုင်ငံအနေနဲ့ကမ္ဘာဘန္ဒာရေးဈေးကွက်အသုံးပြုနိုင်ခွင့်ကိုအဟန့်အတားဖြစ်စေမယ်လို့ဆိုတဲ့သမ္မတရဲ့အမိန့်ညွှန်ကြားချက်ကိုသမ္မတထရန့်လက်မှတ်ရေးထိုးလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းထံကိုစာပေးပို့ခဲ့တာဟာဒီလအစောပိုင်းတုန်းကသူ့မွေးနေ့အတွက်ဆုမွန်ကောင်းတောင်းခဲ့တဲ့ကင်ဂျုံအွန်းရဲ့ပေးစာကိုရင်းရင်းနှီးနှီးစာပြန်ခဲ့တာဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ကမွေးနေ့ဆုတောင်းစာပေးပို့ခဲ့တာဖြစ်ပြီးစာကတိတ်ကိုရင်းနှီးဖော်ပြတယ်လို့လည်းသမ္မတထရန့်ကသတင်းထောက်တွေကိုအင်ပီရိုမာတင်းနှင်းလာနေ့ကပြောပါတယ်။ပြီးခဲ့တဲ့ဇွန်လ14ရက်နေ့မှာသမ္မတထရန့်ကအသက်83နှစ်ပြည့်ခဲ့တာပါ။အမေရိကန်သမ္မတထံကသိပ်ပြီးကောင်းမွန်တဲ့အကြောင်းအရာတွေပါတဲ့စာတစ်စောင်ကိုမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းလက်ခံရရှိခဲ့ကြောင်းမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကထုတ်ပြန်ပြီးနောက်တနေ့မှာပဲအမေရိကန်သမ္မတကအခုလိုပြောဆိုတာဖြစ်ပါတယ်။2026ခုနှစ်ဆောင်းရာသီအိုလံပစ်ပွဲတော်ကိုတော့အီတလီနိုင်ငံမီလန်နဲ့ကော်ရတီနာဒမ်ပက်ဆိုမြို့တို့မှာကျင်းပမှာဖြစ်ကြောင်းနိုင်ငံတကာအိုလံပစ်ကော်မတီကတင်းနှလာနေမှာကြေညာလိုက်ပါတယ်။ဆမ်ယာဒီအိုလံပစ်ပွဲတော်ကိုတာဝန်ယူလက်ခံကျင်းပဖို့အီတလီနိုင်ငံအနေနဲ့ဆွီဒင်နဲ့အပြိုင်ဆိုင်လုခဲ့ရတာဖြစ်ပါတယ်
အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမသိင်္ဂီထိုက်ပြောပြပေးသွားတာပါရှင်။ဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးအတံဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။ဒီကနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့ line to meter 18 kHz 1683ည line to meter 19 kHz 15563ည line to meter 25 kHz 11965တို့ကနေနာဆင်နိုင်ပါတယ်။သောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.